Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ပြည့်နှစ်မတ်လ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုစတင်နေပါပြီ။အခုအရဆုံးထိတ်တန့်ရောက်သတင်းတွေကိုကျွန်မတင်ကြီးထိုက်ပြောပြပေးမှာပါ။ American ပြည်တော်စုအတွင်းကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်နှံ့နေရာနယူးယောက်ပြည်နယ်နဲ့ဆက်ဆက် area တွေကိုအဝေးအထွက်ပိတ်ဖို့စဉ်စားသုံးသပ်နေတယ်လို့ American သမ္မတဒေါ်နယ်ထရန့်ကစနေနေ့နေကင်းပိုင်းမှာပြောပါတယ
်။ I just spoke with Ron DeSantis. We're thinking about certain things. Some people would like to see New York quarantine because it's a hot spot.
American ပြည်တော်စုတွင်းကတခြားဒေသတွေကိုဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ဖို့အတွက်နယူးယောက်၊ညူဂျာစီနဲ့ကနက်တိကတ်ပြည်နယ်တွေကဒေသတချို့တို့ပါနိုင်တယ်လို့သမ္မတကပြောဆိုသွားတာပါ။တချိန်တည်းမှာပဲသမ္မတထရန့်ကဗာဂျီးနီးယားပြည်နယ်နော့ဖော့ကရေဓာတ်ဆေးရုံတင်ပေါ်ကိုစနေနေ့မှာနယူးယောက်ကိုဆစ်လွတ်လိုက်ပါပြီ။ကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါတန်အကြီးအကျယ်ခံစားနေရတဲ့နယူးယောက်ပြည်နယ်တွင်ကျန်းမာရေးဆောင်ရှောက်မှုမှာကူညီဆောင်ရွက်ဖို့ဖြစ်ပါတယ်။အမေရိကန်ပြည်တော်စုအတွင်းကိုရိုနာဗိုင်းရပ်စ်အများဆုံးကူးစက်ပြန့်နှံ့ရာနယူးယောက်မှာကူးစက်ခံလူနာပေါင်းစနေနေ့က 28,000 နီးပါးရှိနေပါတယ်။ရေဓာတ်ဆေးရုံတင်ပေါ် USNS Comfort ကနယူးယောက်ကိုတနင်္လာနေ့မှာဆက်ရောက်ဖို့ရှိပြီးCOVID-19 လူနာမဟုတ်သူတွေအတွက်ဂရင်းတစ်ထောင်ကျော်လက်ခံနိုင်မှာဖြစ်တယ်လို့နောက်ထပ်လိုအပ်ရင်လည်းဂရင်းတွေထပ်မံတိုးချက်နိုင်မှာဖြစ်တာကြောင့်ကျန်းမာရေးဝန်ထမ်းတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ပိုပြီးဆောင်ရွက်နိုင်မှာဖြစ်ပါတယ်။အမေရိကန်စံတော်ချိန်စနေနေ့နေကင်းပိုင်းအထိအမေရိကန်ပြည်ထောင်စုအတွင်းဗိုင်းရပ်စ်ကူးစက်ခံထားရသူပေါင်းက3,200နီးပါးနဲ့ကမ္ဘာပေါ်မှာဗိုင်းရပ်စ်ကူးစက်ခံရမှုအများဆုံးနိုင်ငံအဖြစ်ရပ်တည်နေပါတယ်။ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးရသူ3,000ကျော်မှာ3,200ကဥရောပကဖြစ်တယ်လို့စနေနေ့ကထုတ်လိုက်တဲ့ AFP သတင်းအေဂျင်စီရဲ့စာရင်းမှာဖော်ပြပါတယ်။စနေနေ့ကအထိသေဆုံးသူစုစုပေါင်း3,300ထဲမှာ21,334ဦးကဥရောပကဖြစ်ပါတယ်။အီတလီနိုင်ငံကတည်ဆုံးသူ1023ဦးနဲ့အများဆုံးဖြစ်ပြီးစပိန်နိုင်ငံကတော့တည်ဆုံးသူ9,690နဲ့ဒုတိယနေရာမှာရှိနေပါတယ်။ပြည်သစ်နိုင်ငံမှာတော့စနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူ319ဦးတည်ဆုံးခဲ့ရပြီးစုစုပေါင်းတည်ဆုံးသူဟာ2314ဦးကိုရောက်ရှိသွားပါတယ်။စနေနေ့အထိပြင်သစ်မှာဗိုင်းရပ်စ်ကူးစက်ခံထားရသူပေါင်းက38,595ဦးရှိနေပါတယ်ရှင်။မြန်မာနိုင်ငံမှာတော့ COVID-19 ကူးစက်ခံထားရသူစနေနေ့အထိ10ဦးရှိထားပြီးဒီထဲက9ဦးရဲ့ကျန်းမာရေးအခြေအနေကတိုးတက်လာတယ်လို့အစိုးရကသတင်းထုတ်ပါတယ်။စနေနေ့မှာစောင့်ကြည့်လူနာ55ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာတွေကတော့ချင်းပြည်နယ်တီးတိမ်မှာ2ဦး၊ရန်ကုန်မြို့ဝေဘာကီအထုခုဆေးရုံမှာ4ဦး၊မန္တလေးမြို့ကန်တော်နဒီဆေးရုံမှာ2ဦး၊နေပြည်တော်ပြည်သူ့ဆေးရုံကြီးမှာ2ဦးစုစုပေါင်း9ဦးရဲ့အခြေအနေကသက်သာကောင်းမွန်တယ်လို့အစိုးရကပြောတာပါ။ကျန်တဲ့ COVID-19 ကူးစက်ခံအတည်ပြုလူနာ2ဦးကိုတော့ဝေဘာကီအထုခုဆေးရုံကြီးရဲ့သူကျမခံမှာတိကျထားကုသပေးနေတယ်လို့လဲကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်ချက်ကဖော်ပြပါတယ်။ဒီ COVID-19 ကူးစက်ခံလူနာ၈ဦးနဲ့အနီးကပ်ထိတွေ့ဆက်ဆက်မှုရှိခဲ့သူတွေကိုဖော်ထုတ်ပြီးလဲအသွားအလာတားမြစ်စောင့်ကြည့်နေပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါကာလအတွင်းစံပြန်လဲတင်ပို့ရောင်းချနိုင်ရေး BNN ကပြန်သုံးသပ်နေပါတယ်။ကမ္ဘာပေါ်မှာတတိယမြောက်စံတင်ပို့မှုအများဆုံးဗီယက်နမ်နိုင်ငံကစံရောင်းချရေးစာချုပ်တစ်တွေချုပ်ဖို့ဆိုင်းငံ့မယ်လို့အင်ကာနီမှာကြေညာပြီးနောက်ရက်ပိုင်းအကြာမှာစံရောင်းဖို့ပြန်ပြီးတော့သုံးသပ်တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရှော့ချနိုင်ရေးအတွက်ပြည်သူတွေအိမ်မှာပဲနေဖို့နိုင်ငံတွင်းရိတ်ခါဖူလုံရေးကိုပဲအဓိကထားတဲ့ဗီယက်နမ်မှာပြည်တွင်းစံဖူလုံမှုရှိတယ်လို့ကုမ္ပဏီတွေကပြောဆိုထားတာနဲ့အတူပဲအာဏာပိုင်တို့ကစံပြန်ရောင်းဖို့ချင့်ချိန်နေတာဖြစ်ပါတယ်။ဒေသဆိုင်ရာအနာပိုင်တွင်နဲ့စံပို့တဲ့ကုမ္ပဏီတွေကိုပူးပေါင်းဖွဲ့စည်းပြီးနိုင်ငံတွင်းမှာစံတူလောင်ထားရှိမှုစံတင်ပို့မှုတွေကိုစမ်းစစ်မယ်လို့အစိုးရက website မှာဖော်ပြပါတယ်။ ပြည်တွင်းစားသုံးမှုထက်ပိုရှန်နေတာကြောင့်ပြည်ပကိုစံတင်ဖို့ရောင်းချလို့ရတယ်လို့ BNN စံနယ်ရိတ်ခါဆိုင်ရာအဖွဲ့ကလည်းပြောဆိုထားပါတယ်။စိုက်ပျိုးရေးဘာသာရပ်ဆိုင်ရာပေါမောက်ခဘိုးထွန်းရှင်ကလည်းဒါကိုသဘောတူပါတယ်။BNN အနေနဲ့ပြည်တွင်းစားသုံးမှုလုံလောက်တဲ့အပြင်ပြည်ပကိုစံတန်ချိန်သုံးခန်းတင်ပို့နိုင်တယ်လို့သူကထောက်ပြပါတယ်။စံတင်ပို့မှုပိတ်ပင်လိုက်ရင်တော့စံစဘာထုတ်လုပ်မှုဂွင်းဆက်ကြီးတစ်ခုလုံးအပေါ်မှာဆိုးကျိုးတက်ရောက်နိုင်ပြီးထုတ်လုပ်မှုဘိုင်းမှာလည်းထိခိုက်သွားနိုင်တဲ့အခြေအနေရှိနေတာပါရှင်။COVID-19 ကပ္ပကရောဂါပေးကြောင့်နိုင်ငံတွေကြားအဝင်အထွက်ကန့်သတ်ပိတ်ပင်မှုတွေကြောင့်အင်ဒိုနီးရှားနိုင်ငံမှာပိတ်မိနေတဲ့နိုင်ငံသားသား3500လောက်အတွက်လူဝင်မှုကြီးကြပ်ရေးဌာနကအရေးပေါ်နေထိုင်ခွင့်တွေထုတ်ပေးထားရပါတယ်။ဒီထဲကအများစုကတော့ဘာလီကျွန်းမှာဖြစ်ပါတယ်။အရှိတောင်အရှနိုင်ငံတွေကိုခီးလှည့်ဖို့အစီအစဉ်နဲ့လာအိုကနေတဆင့်မတ်လ16ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းကိုရောက်လာတဲ့ဗြိတိန်နိုင်ငံသားမတ်ဂီလ်ဘတ်ကတော့အခုချိန်ထိဌာနေမပြောင်းနိုင်သေးပါဘူး။အင်ဒိုနီးရှားကနေဗီယက်နမ်ကိုသွားဖို့အစီအစဉ်ကလည်းဗီယက်နမ်ဘက်ကလေကြောင်းခီးစဉ်တွေကိုနိုင်ငံသားသားအဝင်ရောပိတ်လိုက်တာကြောင့်ပြတ်သွားပါတယ်။ဒါနဲ့ပဲစနေနေ့မှာဗြိတိန်ကိုပြန်ဖို့လေယာဉ်လက်မှတ်ဝဲခဲ့ပြီးမယ်လို့လည်းလေယာဉ်ထွက်ဖို့နှစ်ရက်လိုမှာလေကြောင်းခီးစဉ်ရပ်လိုက်တာကြောင့်ဘာလီမှာပဲတောင့်တင်နေတာပါ။ကမ္ဘာလက်ခီးတဲ့ဒီအလားများရာဘာလီကျွန်းမှာမတ်လိုပဲတခြားနိုင်ငံကလူတွေလည်းအများအပြားရှိနေပါတယ်။အင်ဒိုနီးရှားမှာပိတ်မိနေတဲ့နိုင်ငံသားခီးသွားတွေအတွက်နိုင်ငံတွင်းနေထိုင်ခွင့်ရဖို့အစိုးရဘက်ကစီစဉ်ပေးနေပေမဲ့လို့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရရင်နိုင်ငံရဲ့ခြားမှာအခက်တွေမဲ့အရေးကိုစိုးရိမ်နေကြပါတယ်ရှင်။
အမေရိကန်တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 9.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရဲမထုံပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ခင်ဗျာတရုတ်နိုင်ငံကနေထုတ်လိုက်တဲ့အမေရိကန်သတင်းတောက်3ကိုထိုင်ဝမ်ကနေသတင်းရယူအလုပ်လုပ်ကင်ဖို့ထိုင်ဝမ်နိုင်ငံသားဝန်ကြီးဂျိုးဆက်ဖူကဖိတ်ခေါ်လိုက်ပါတယ်။အမေရိကန်သတင်းဌာန The Wall Street Journal ရဲ့သတင်းတောက်တွေဖြစ်တဲ့ဂျူလီဝါနော၊စတူဘူးနဲ့စတီဖနီယန်တို့ရဲ့သတင်းတောက်လုတ်ပိုင်ခွင့်တွေကိုရုတ်သိမ်းလိုက်တဲ့အကြောင်းတရုတ်နိုင်ငံကစနေနေ့ကကြေညာပြီးမှထိုင်ဝမ်နိုင်ငံသားဝန်ကြီးဝူကအခုလိုဖိတ်ခေါ်လိုက်တာပါ။ပြီးခဲ့တဲ့အပတ်တုန်းကလည်း The Wall Street JournalThe Washington Post said that New York Times ကသတင်းတောက်တွေကိုတူအာနာပိုင်တွေကတိုက်ပြီးကနှင်ထုတ်ခဲ့ပါတယ်။အလားတူ Time Magazine နဲ့ VOA American သတင်းဌာနကလည်းတူနိုင်ငံအတွင်းအလုပ်လုပ်ကိုင်နေတဲ့သတင်းအချက်အလက်အသေးစိတ်ကိုတူအစိုးရကိုပေးအပ်ဖို့ကိုအမိန့်ပေးထားပါတယ်။ American တို့ကတူအစိုးရမီဒီယာတွေကိုကန့်သတ်ချက်တွေချမှတ်ခဲ့တာကြောင့်အခုလိုလက်တုံ့ပြန်တာဖြစ်တယ်လို့တူအစိုးရကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။အကြသေးကက American အစိုးရကတူမီဒီယာဖွဲ့၅ဖွဲ့ကိုပြပအစိုးရအတွက်အလုပ်လုပ်နေတဲ့အဖွဲ့တွေအဖြစ်သတ်မှတ်ခဲ့ပြီးဝန်ထမ်းဥယျာဉ်ကိုကန့်သတ်ခဲ့ပါရခင်ဗျာ။နိုင်ငံတွင်းဆက်ရှိနှစ်ကြာပြည်ပကအဆုံးသတ်ဖို့အရေးဆွေးနွေးဖို့အာဖဂန်နစ္စတန်အစိုးရကအဆိုပြုတဲ့စစ်ဆန်ရေးနိုင်ရေးအဖွဲ့ကိုတာလီဘန်ဖွဲ့ကလက်မခံပဲပယ်ချလိုက်ပါရ။အာဖဂန်အစိုးရဟာလတော်ကြာနှောင့်နှေးခဲ့ပြီးတဲ့နောက်အဖွဲ့ဝင်အမျိုးသမီး9ဦးပါတဲ့17ယောက်ပါစစ်ဆန်ရေးနိုင်ရေးအဖွဲ့ကိုတာတာပိလိကကျင်ညာခဲ့တာပါ။တာလီဘန်တပ်ဖွဲ့တွေကအာဖဂန်ဆူရတပ်တွေကိုနိုင်ငံရဲ့မြောက်ပိုင်းမှာဇက်တိုက်ဆိုသလိုထိုးစစ်တွေဆင်နွှဲတိုက်ခိုက်နေချိန်မှာပဲအခုလိုပြချလိုက်ကြလဲဖြစ်ပါတယ်။အာဖဂန်နစ္စတန်မြို့တော်ကဘူးနဲ့နိုင်ငံနောက်ပိုင်းကဟီရတ်မြို့တွေမှာတော့ COVID-19 ရောဂါကူးစက်နေတာကြောင့်အဝင်အထွက်တွေကိုတစ်စိတ်တစ်ပိုင်းပိတ်ပင်ထားပါတယ်။တာလီဘန်ဖွဲ့ရဲ့ပြောခွင့်ရဇိုင်ဘူလ်ဟူလာမူဂျာဟစ်ကအာဖဂန်ဆူရရဲ့စစ်ဆေးရေးအဖွဲ့ဟာအားလုံးကိုကုစားမပြုကြောင်းဒါကြောင့်ရရှိတဲ့သဘောတူညီချက်နဲ့မကိုက်ကြီးသလိုချမှတ်ထားတဲ့မူတွေကိုချိုးဖောက်တာဖြစ်ကြောင်းစနေနေ့ကပြောပါရယ်။ American နဲ့ Taliban တို့ပြီးခဲ့တဲ့လကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်မှာအပြစ်ခတ်ရဲစဲနိုင်ဖို့အရေး Taliban တို့အနေနဲ့ Afghan ဆွေရနဲ့ဆွေမျိုးကိုပြန်ဆိုင်ရမယ်လို့ပါရှိပါရယ်။ပြန်လာနေတဲ့14လအတွင်း American တပ်တွေရုတ်သိမ်းထွက်ခွာရမယ်လို့သဘောတူထားပါရယ်ခင်ဗျာ။ဥရောပနိုင်ငံတွေမှာ Corona Virus ကရောဂါဖြစ်ပွားနေတဲ့အတွက်မိသားစုတွေအိမ်ထဲမှာနေကြရတဲ့နောက်ွယ်မှာအိမ်တွင်းအကျဖက်မှုတွေပိုများလာနိုင်တယ်ဆိုပြီးစိုးရိမ်မှုတွေထွက်ပေါ်နေရမှာမြို့သီးတချို့အတွက်အိမ်မာနေတာကအိမ်တွင်းအကျဖက်မှုနဲ့ပိုပြီးရင်ဆိုင်ရနိုင်ခြေရှိကြောင်းဂျာမနီနိုင်ငံကအမျိုးသမီးများအကူအညီပေးရတဲ့သက်သိမ့်ဆွေးနွေးရေးစင်တာ PFF ကတတိပေးလိုက်ပါတယ် လူမှုအတိုင်းဝိုင်းနဲ့တိကျခွဲခြားနေထိုင်ရတာကြောင့်ဖြစ်ပေါ်တဲ့စိတ်ဖြစ်စေမှုတွေကြောင့်လူသည်တွေနဲ့ကလေးငယ်တွေပေါ်အိမ်တွင်းအကြဖတ်မှုနဲ့နေပိုင်းဆိုင်ရာအကြဖတ်မှုတွေပုံများလာနိုင်တယ်လို့ BFF ကသတိပေးလိုက်တာပါ။အချိန်ကလေးကအိမ်တွင်းအကြဖတ်ပြဿနာရှိတဲ့အိမ်ဆောင်စုတွေမှာဒီပြဿနာနဲ့ရင်ဆိုင်ရဖို့အခွင့်အလမ်းပုံများတယ်လို့လည်းဆိုပါတယ်။ဒါအပြင်ကာယောဂါကြောင့်အလုံးလက်မဲ့ပြဿနာ၊ဝေးချေးပြဿနာစတဲ့အချက်တွေကလည်းမိသားစုတွေသဘောထားကွဲလွဲမှုပဋိပက္ခတွေကိုပိုတိုးစေနိုင်တယ်လို့ဆိုပါတယ်။ကိုရာဗိုင်းရပ်စ်အပြင်ပြပွားခဲ့တဲ့တရုတ်နိုင်ငံမှာတရက်ပပေါင်းများစွာကြောင်းလူတွေအိမ်ထဲမှာနေခဲ့ကြတဲ့အတွက်အိမ်တွင်းကြံဖက်မှုတုံးစားတိုးလာတယ်လို့တရုတ်အမျိုးသမီးများအခွင့်အရေးလှုပ်ရှားမှုအဖွဲ့ကပြောပါတယ်ခင်ဗျ။ထိရှားတဲ့လူခွေးရလှရှားသူကောင်းဆောင်သူဖြစ်တဲ့ American Korean Founder G Joseph Loria တောက်ကြနေကကွယ်လွန်သွားတယ်လို့သူ့မိသားစုကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အသက်68နှစ်အရွယ်မှာကွယ်လွန်သွားတဲ့ဖုန်တော်ကြီးလော်ရီဟာလူအခွင့်အရေးတက်ကြွလှရှားသူမာတင်လူသက်ကင်းဂျူနီယာကိုအဓိကအကူအညီပေးခဲ့သူတစ်ဦးဖြစ်တယ်လို့တောင်ပိုင်းခရီးရန်ကောင်းဆောင်ပန်ကြီးလာကန် SCLC အဖွဲ့ကိုတွဲပတ်တည်ထောင်ပြီးလူမျိုးရေးခွဲခြားမှုကိုစတင်ခဲ့တဲ့တစ်ဦးလည်းဖြစ်ပါတယ်။သူဟာ SCLC ကို1998ခုနှစ်အထိဆက်စပ်နေတဲ့စုကြာဦးဆောင်ခဲ့ပြီးလူမျိုးရေးခွဲခြားတဲ့စနစ်အောက်ကတောင်အာဖရိကနိုင်ငံနဲ့ကုန်သွယ်မှုတွေမလုပ်ဖို့တားဆီးခဲ့သူလည်းဖြစ်ပါတယ်။လူခွေရလှရှားသူကောင်းဆောင်သူအဖြစ်တမတ်ခံရတဲ့ဖုန်တော်ကြီးလော်ရီကိုတရက်ဘရက်အိုဘားမားကအရသာတွေကိုချီးမြှင့်တဲ့အမေရိကန်နိုင်ငံရဲ့အမြင့်ဆုံးဆုတောင်းတစ်ခုဖြစ်တဲ့ Presidential Medal of Freedom ဆုတောင်းကို2009ခုနှစ်မှာချီးမြှင့်ခဲ့ပါတယ်။ဖုန်တော်ကြီးလော်ရီဟာအရေးစားယူပြီးနောက်မှာလည်းစီးရဲမွတ်တေဘူတိုက်ဖြတ်ရေးလူမျိုးရေးခွဲခြားမှုနဲ့စစ်ပွဲတွေအဆုံးသတ်ရေးကိစ္စတွေမှာပါဝင်လှရှားခဲ့ပါတယ်။စီဂျီကန်ဆာဖြစ်ဖို့သူဘုံတော်ကြီးလော်ရီဟာအတ္တလန္တာပြည်နယ်လေးမှာ96ပါးယောဂနဲ့တည်ဆုံးခဲ့တာဖြစ်တယ်လို့ဒီသားစုကတည်ထပြန်ထားပါတယ်ခင်ဗျ။ဒီနေ့ကနေနေမတဲ့နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျ။
အကြောင်းမျိုးမျိုးနဲ့နိုင်ငံတွင်းမှာကြာရှိနေတဲ့နိုင်ငံသားသားတွေနဲ့ပတ်သက်ပြီးတိကျတဲ့စနစ်တစ်ခုနဲ့ထိမ့်သိမ်းဆောင်လျှောက်ဖို့လိုအပ်နေတဲ့အပြင်ယောဂါကာကွယ်မှုဘိုင်းမှာလည်းရေရှည်လှုပ်ဆောင်နိုင်တဲ့အစီအစဉ်တစ်ခုကိုအသေးချာပြင်ဆင်ထားဖို့လိုအပ်နေပြီလို့ထောက်ပြမှုရှိနေပါတယ်။ဘလို့လိုအပ်ချက်တွေရှိနေတယ်လဲဆိုတာကိုပြောပြပေးကြပါမယ်။နိုင်ငံတွင်းပြည်နေတဲ့နိုင်ငံသားသားတွေရှိနေပြီးဒီထဲမှာဒီယောဂါနှုံမြင့်တက်နေတဲ့နိုင်ငံကဒူဘီပါပါဝင်နေပါတယ်။ဒီကြံရှိနေတဲ့နိုင်ငံသားသားတွေနဲ့ပတ်သက်ပြီးဟိုတယ်နဲ့ခရီးသွားဝင်ကြီးဌာနဘက်ကဘာညွှန်ကြားချက်မှထုတ်ပြန်ပြောဆိုတာမရှိသလိုယောဂါကာကွယ်ရေးနဲ့ပတ်သက်ပြီးတော့လည်းတိတိကျကျဘယ်လိုဆောင်ရွက်မလဲဆိုတာထုတ်ပြန်ပြောဆိုထားခြင်းမရှိဘူးလို့ဟိုတယ်လုပ်ငန်းရှင်များအသင်းနာယကဦးသက်လွင်တို့ကပြောပါတယ်
ကျနော်ဆုံးဖြစ်နေတဲ့နိုင်ငံတွေထဲမှာပါတဲ့စပိန်လူမျိုးတွေပေါ့စပိန်တွေလည်းတချို့ကြံနေတယ်ပေါ့ဟိုတို့ကဒီစီဇန်ချိန်ဆိုလာတဲ့အချိန်မှာပြည့်ရဲဆိုတာလည်းနှစ်ပတ်သုံးပတ်လောက်လာနေလေးရှိတဲ့လူမျိုးတွေပေါ့အခုနှစ်ပတ်လောက်ရှိပြီဒီမှာပြန်လို့လည်းမရတော့ဘူးဆိုတော့တို့ကလည်းအဲဒီမှာပဲနေမယ်ပေါ့ဒီမှာတော့ကျွန်တော်တို့ကတော့စောင့်ကြည့်ရမှာပေါ့ဒီပြည်သူတို့နဲ့လိုက်တဲ့ guide တွေအားသာဒါရေးကြည့်သွားပြီနောက်အဲ့လိုပဲပေါ့ hotel တွေမှာရှိတဲ့ဝန်ထမ်းတွေကလည်းအဲ့လိုပေါ့ပြည်ပြည်တော်ပြန်နေနိုင်ငံသားတွေကိုဟိုတို့ကအခက်အခဲမှာ stop လုပ်အောင်မအောင်ကြောက်လာတယ်ဟိုတယ်ကြီးဆိုရင်ထွက်ကုန်ကြတယ်ပြေးကုန်အဲ့ခါကျတော့လောကကန်ရတော့ဖြစ်တာပေါ့တို့တို့အတွက်ကိုကျွန်တော်တို့ကဘလို့ဘာမှကြက်ပေးမလဲ guarantee ဟိုလောက်တာတစ်ခုလည်းမဟုတ်တော့ဘူးပေါ့တို့တို့အတွက် insure ဖြစ်စေမယ်ကာဝေးရေးနဲ့ပတ်သက်တဲ့ဝတ်စုံပဲဖြစ်ဖြစ်ဒီမှန်လေးတွေတော့တက်မရဘူးကြီးထားတာနဲ့ဒီတိုင်းပြီးတော့လုတ်ပြန်လို့ချက်ပါတယ်အဲ့လိုမတင်တော့ကျွန်တော်ကသူတို့ကတော့ကျယ်ရီယာဖြစ်သွားပြီးတော့တို့မိသားစုတွေအိမ်တွေပါအကုန်လုံးပြတ်သွားရင်တော့ပူဆိုးမယ်အဲ့ဒါကိုတော့ကျွန်တော်ကအဓိကစောင့်ကြည့်ရတယ်လို့ရှိပါတယ
်ဒီလိုမပြန်နိုင်သေးတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့စောင့်ကြည့်နေတဲ့အပိုင်းကိုသက်ဆိုင်ရာဟိုတယ်တွေကပဲလုတ်ဆောင်နေရတယ်လို့သူကပြောပါတယ်နိုင်ငံရင်းဝင်ရောက်လာဖို့ကိုလုံးဝပိတ်ပင်ထားတာမရှိသေးတာမို့နိုင်ငံအချို့ကတော့ဝင်ရောက်လာတဲ့ရှိနေပါတယ်ဒါကြောင့်ဒီယောဂါကာကွယ်ရေးပိုင်းနဲ့ပတ်သက်လို့တိကျတဲ့ညွှန်ကြားချက်အစီအစဉ်တွေကိုသူကလိုလားနေတာပ
ါ။ဟိုတက်ဆိုင်ရာတိုင်းနေသားရေးတွေမှာအဓိကလောရသူတို့မှာဒီ centralized ဆိုတဲ့ကြောင့်သူတို့မှာပုံပြီးအာဏာတည်ရတော့အဲဥဆောင်နိုင်တဲ့ capacity နဲ့ပူးပေါင်းနိုင်တဲ့ efficiency ရှိဖို့အရေးကြီးသွားတယ်ဆိုတော့ဟို lockdown အချိန်နေမဟုတ်သေးပေမဲ့ lockdown ဖြစ်ရင်ဟိုဒါတွေလည်းအခုရဟိုကျူပြီးဇက်တက်ရတော့မယ်။သူများနိုင်ငံတွေရဲ့ budget ကိုကြည့်ရတယ်ကျွန်တော်အမြင်တော့ကျွန်တော်တောက်ဆို့ဖွဲ့ရတယ်ပူးပေါင်းမှုနည်းနည်းအားနေသေးတယ်။ဟိုကျမကြီးကကြီးထားတာပဲ။ hotel တွေမှာဆိုလည်းဘယ်လိုမျိုးဝလေစိတ်တွေမှာလည်းဘယ်လိုသူကပဲအကုန်လုံးကလုပ်နေရတာတော့သူ့မှာဖြစ်လာရင်ကုသမှုတွေ့တော့သူ့မှာနည်းနည်းတော့ capacity ကြီးကြိုင်မနိုင်တော့ဘူး။အဲ့ဒါမှာတန်တဲ့ဆက်ဆိုင်တဲ့ဝန်ကြီးဌာနတွေကအဲ့လိုပေါ့ဟိုအော်ဒါထုတ်လိုက်ရုံနဲ့ကွာလို့လို့မြင်တော့သူတို့ရဲ့အားတွေပါလိုလာပြီ
။ဒီနယ်တိုင်းတွေက hotel တွေမှာရောဘယ်လိုညွှန်ကြားချက်တွေရှိသလဲဆိုတာနဲ့ပတ်သက်လို့ရှမ်းပြည်နယ်နောင်ချိုက hotel လုပ်ငန်းရှင်ဦးအောင်ကျော်ကအခုလိုပြောပြလာခဲ့ပါတယ်။
ဆိုရပဲအမိနေရကျွန်တော်ကြားထက်ကပြီးနေဆိုရလည်းမရှိဘူးကျွန်တော်ဟိုပြီးအောင်ဆိုရလည်းမရှိဘူးဒီကျွန်တော်တို့ညှိတာတော့မရှိဘူးပေါ့နော်ဒါမှမဟုတ်ကျွန်တော်လူငါချင်းချင်းအချင်းချင်းကြောက်တဲ့ညှိနေပြီးတော့မှဒီဟာတွေပညာသေးဖို့တို့ပညာသေးဖို့တို့ကာကွယ်ရေးတို့ဖို့တို့ဘာလို့ညာတို့ဒါမျိုးတွေကျွန်တော်တို့ချင်းချင်းတိုင်ပင်နေကြတာတော့ရှိတယ်သူတို့ညှိကြလို့တော့မဟုတ်ဘူ
းဒီလိုအချိန်မှာတခြားပြည်နယ်တွေကိုကူးဆက်တာမျိုးမဖြစ်အောင်ကျိုတင်ကာဝယ်မှုလုပ်ငန်းတွေကိုအရေးတကြီးလုပ်ဖို့လိုအပ်နေပါတယ်ရှင်။ကျွန်မမေခါပါ။ရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ
်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလူနာအဖြစ်မြန်မာနိုင်ငံမှာပထမဆုံးသတ်မှတ်ခံလိုက်ရတဲ့တီးကိန်မြို့ကလူနာကိုမင်္ဂလာဆောင်အချို့အမတ်တရဓာတ်ပုံရိုက်ပေးခဲ့တဲ့ကလေးမြို့ကချယ်ရီဓာတ်ပုံတိုက်မိသားစုဟာသတင်းနှစ်ပတ်အိမ်ပြင်မထွက်ဘဲတီးကြားခွဲနေထိုင်ရတဲ့ကာလပြည့်တော်မှာပါ။ဒါပေမဲ့တရက်ကိုအနည်းဆုံးတသိန်းလောက်ဝင်ငွေရှိခဲ့တဲ့သူ့လုပ်ငန်းကပုံမှန်ပြန်မဖြစ်တော့ဘဲလူတွေရှောင်မဲ့အရေးကိုတော့သူတို့မိသားစုစိုးရိမ်နေရပါတယ်လို့ဓာတ်ပုံတိုက်ပန်းရှင်စွန်းတောင်ကပြောလာပါတယ
်။ကျွန်တော်ပြောလဲပါတယ်နောက်ထပ်နှစ်ပတ်လောက်တော့ပုံမှန်မဖြစ်နိုင်တော့ဘူး။ဘာကြောင့်လဲဆိုတော့လူတွေကလေနားမလည်ဘူး။အဲ့ဒါကြောင့်ပါ။အတွေ့အကြုံအားဖြင့်လူကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ဟာကဥပမာဒီဆိုင်မှာသူလာလိုက်တော့တခါလဲကိုးတာတွေပါမဖြစ်တယ်မဖြစ်ဘူးဆိုတာလူတွေတိအောင်ဟွာဝေးစားတွေပါတော်တော်များများတော့အခုတောင်ပေါ်မှာဆင်းလောက်ကြတယ်လေဟုတ်ဟာဘရွန်ချီယာတွေလည်းများနေပြီဆိုတော့ပြီးတော့ကျွန်တော်တို့ချင်းလူမျိုးတွေပါဆင်းဗမာလူနားမလည်တဲ့လူတွေချင်းစာနဲ့ဟာချင်းတိစာပေါ့နော်ကျွန်တော်တို့အမျိုးမျိုးဟာဘာသာပြန်ပြီးတော့လောက်တာရှိတယ်အဲ့ဒါဆိုတော့တော်တော်များများတော့အခုသဘောပေါက်လာပြီ
။သူဓာတ်ပုံလာရိုက်တုန်းကရောဒီကျန်းကျန်းမာမာရှိပါသလား
။သူကဘာမှမဖြစ်ဘူး။အခုလည်းကျွန်တော်ဟောနေစနေတိုင်းကိုပြီးပြီးခေါ်နေတော့အခုထိလိုက်။ကြားကြတဲ့တောက်လျှောက်နေတိုင်းနေတိုင်းပြီးပြီးခေါ်နေကျွန်တော်ပြောတယ်။သူပြောမယ်ဆိုရင်တော့ဟိုဟာကျွန်တော်တို့လူမျိုးလူချင်းမာလီမီဒီယာသဘောကြားနားမလည်ဘူး။သူနာမည်နဲ့ပါခေါ်တယ်နာမည်မကဘူး။ဟိုဗီဒီယိုတွေပါခေါ်လိုက်လို့ကျွန်တော်တို့လည်းစိတ်မကောင်းပါဘူးအဲ့ဒါလေးအဲ့ဒါဆိုတော့သူ့တော့အားပြပါတယ်ကျွန်တော်တို့တော့ကျွန်တော်တော့ပြန်အားပြပါတယ်အခုကျွန်တော်ဘာမှမဖြစ်ဘူးလို့ကျွန်တော်အရန်အားတာလေကျွန်တော်အเจ้าဆိုင်မှာဟိုလူတွေတောင်လာမှာမဟုတ်တော့ဘူးတဲ့ဘာမှမဆိုင်ဘူးလို့မအားပါလေစိတ်ထဲမှာထားနေလို့သူ့ကိုကျွန်တော်ပြောလိုက်သေးတယ
်ဒီစီးပွားရေးလုပ်ငန်းဆိုတော့ဒါကိုကဟိုဖောက်တယ်နေနဲ့ကိုစီကိုလာမဲ့ဟိုလာဝယ်မဲ့သူတွေနဲ့ဆက်ဆံရတယ်ဆိုတဲ့ခါရောက်တော့သူတို့ရဲ့ယုံကြည်စိတ်ချမှုကိုပြန်ရအောင်သူတို့ဘက်ကယုံကြည်စိတ်ချမှလာကြမှာဆိုတဲ့ခါရောက်တော့သူတို့ယုံကြည်စိတ်ချရအောင်လုပ်ပေးဖို့ကျမ်းမာရေးကာဝင်ရှိသူတွေအာဏာပိုင်တွေဘက်ကဘယ်လိုမျိုးအခုအညီမျိုးလိုချင်ပါလဲဆိုတာဟုတ်တယ်ဟုတ
်တယ်အများကြီးကြည့်တယ်သူတို့အဲ့ဒါကကျွန်တော်ရက်ဒီရာဟုံးကရန်တိုင်ပေါ့နော်အဲမှာစောင့်ကြည့်ကာလာသတိရပြီးပြီဆိုရင်ဆရာဝန်ကြီးကိုတိုင်ရတယ်သူတို့တကယ်လို့ခုနကျွန်တော်လာမှုရှိတယ်ဆိုတာလာမှုရှိတယ်မဟုတ်ပါနဲ့တေချာလာစီးချင်တယ်အဲ့ဒါလာပြီးတော့မှသူတို့ကသူတို့ကိုတိုင်ရပဲဒီမှာဟိုတယောက်ချောင်းစောင့်ကြည့်တဲ့လူရဲ့မိသားစုအခြေအနေကောင်းသွားပြီသူတို့သတိရဘယ်လက္ခဏာမပေါ်ဘူးဆိုတာတော့သူတို့ဘက်ကလည်းပြောစားတော့လူလောက်ကိုထင်တာပဲเนาะသူတို့ဘက်ကကြီးညာချက်တဘောမျိုးပဲသူတို့လူထုတ်တည်အောင်ပေါ့เนาะထုတ်စီချင်ပါလေဟုတ်ပါလေ
Cherry ဓာတ်ပုံတိုက်လုပ်ငန်းဟာအရင်လိုပုံမှန်ပြန်ဖြစ်မလာမဲ့အပေါ်များစိုးရိမ်စိတ်ရှိပါသလား
အဲ့ဒါဟုတ်တယ်ကျွန်တော်မိမအဆွေလေးကိုရဲ့ဟာအလုပ်ပါပြောင်းရမလို့လို့ဖြစ်သလားဆိုတော့ကျွန်တော်မိမတော့ဘာထိုင်လို့လဲအဲ့ဒါဘာမှမဖြစ်ပါဘူးလေကျွန်တော်တို့ကဟိုလူတွေကလည်းလည်းဟိုဖြစ်တဲ့ဆေတော်မှစီးရပါပြီဒီကခန်းထက်ပြီလာမလို့ပြည့်တော်မှကျွန်တော်တို့ကိုယ်တိုင်ကဖြန့်ချမ်းပါတော့အဲ့ဒါလေးလုံးကြမယ်လေဆေးနေကြတာကျွန်တော်မိမတဲ့ဟိုဘာမှတော့ဆက်လုပ်ဖို့ရှိပါတယ်ကျွန်တော်အခုဆိုရင်ဆိုင်ဘော့တော်မှကောင်းကောင်းလုံးခိုင်းဖို့ပဲရှိသေးတယ်ကျွန်တော်တော့ကိုဟာကိုယုံပါတယ်
ကလေးမျိုးမှာဆေးစုနှစ်တစ်ခုနီးပါးတက်တန်းရှိလာပြီဖြစ်တဲ့ Cherry ဓာတ်ပုံတိုက်ရဲ့ပန်းရှင်စွန်းတောင်ကသူ့စိုးရိမ်ချက်တွေကို VOE ကိုပြောပြခဲ့တာပါ။ကျမတင်ကြီးထိုက်ပါရှင်။ Washington DC ကနေဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။
ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်နဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO တို့ပူးပေါင်းပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုက်ဖျက်ရေးလှုံ့ဆော်မှုတရက်ကိုစတင်လိုက်တဲ့အကြောင်းကိုပြောပြကြပါမယ်။ကမ္ဘာ့မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတိုက်ဖျက်ဖို့အတွက်ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်နဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO တို့ပူးပေါင်းပြီးတော့လှုံ့ဆော်မှုတရက်ကိုစတင်လိုက်ပါပြီ။ဒီလှုံ့ဆော်မှုကိုမက်ဆီပါဝင်ကမ္ဘာ့ဘောလုံးအကျော်မော28ယောက်ထံမှနေပူးပေါင်းပါဝင်ခဲ့ကြပါတယ
်။ For the first time ever, we the entire world are all playing on the same team. Our opponent is a disease.
FIFA ဥက္ကဋ္ဌဂျီယာနီအင်ဖန်တီနိုကတော့ကျွန်တော်တို့ကမ္ဘာကြီးတစ်ခုလုံးအတင်းတင်းနဲ့မှပေါင်းပြီးပထမဆုံးအခြေကစားမှာပါ။ကျွန်တော်တို့ရဲ့ပြိုင်ဘက်ကကိုရိုနာဗိုင်းရပ်စ်ဖြစ်ပြီးဒါကိုအနိုင်ယူဖို့အတွက်စိတ်ဓာတ်ခိုင်မာမှုစီကံရှိမှုအသင်းလိုက်စုစည်းညီညွတ်မှုရှိဖို့လိုတယ်ဆိုပြီးတော့ပြောပါတယ်။အင်္ဂလန်တိုက်စစ်မှုဟောင်းဂျယ်ရီလီနီကာ၊လီဗာပူးဂိုးသမားAllison Becker, America, Mjodmi, Leuzin, Gladama, Carly Lloyd, Barcelona, Taisimu, Messi, Tio Mjodmi, Tenga, Handwane, Cameron, Taisimu, Hau, Ituroga, Yoga, Kagwai, Dret, WHO, Ga, Lainawu, Chama, Tare, Chedigo, Shimbia, Gevare.
There are five key steps to tackling the coronavirus.
Coronavirus, go, Dai, Chepo, Dret, Yiji, Dret, Chang, Aja, Garo, Let it down. Yena, Kwa, Wine, Nilu, Kaum, Kaum, Sule, Chang, Aja, Ba.
Comece pelas mãos. Por favor.
နံပါတ်1ကအရင်ဆုံးလက်ဆေးရမယ်။လက်ကိုစပ်ပြဒါမှမဟုတ်ပိုးသက်ထားတဲ့လက်ဆေးရိုးတွေနဲ့ဆေးရပါမယ်
။ With your elbows bent, please cover your nose.
နံပါတ်2ကနားချီတယ်၊ချောင်းဆိုးတယ်ဆိုရင်တံတောင်စစ်ကိုကွေးပြီးတော့ပါးစပ်နဲ့နှာခေါင်းကိုအုပ်ပြီးတော့ဆိုးကြဖို့ပါ။ Tissue ဆက်ကူသုံးရင်လည်းချက်ချင်းအမိုက်ပုံးနဲ့လှင့်ပစ်ပါ
။ Respecto la cara. Evita tocar.
နံပါတ်3ကတော့မျက်နှာကိုလက်နဲ့မကင်ပါနဲ့။ပါးစပ်နှာခေါင်းမျက်လုံးတွေကိုမကင်မိအောင်နေပါ။အဲ့လိုဆိုရင်ခန္ဓာကိုယ်ထဲကို virus မဝင်အောင်ကာကွယ်နိုင်ပါပါ။
保持距离对于人与人的交往而言要保持一定的
那么列车高要路里内设上的康吗那么蓝色比设上吗那其超速的路里内那时候那么大瓜瓜设上吗
si vous vous sentez mal restez chez vous
နောက်ဆုံးတစ်ချက်ကတော့တကယ်လို့နေကောင်းဆိုရင်အိမ်မှာနေပါအိမ်မှာနေပြီးတော့ဆရာဝန်တွေမှာတဲ့အတိုင်းလိုက်လာပါကမ္ဘာတော်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုတိုက်ဖျက်ဖို့အတွက်ကမ္ဘာကျောင်းဘောလုံးသမားအနေနဲ့ FIFA ကWHO ကိုဒေါ်လာ10သန်းကူညီသွားမယ်ဆိုပြီးတော့ကတိပြုထားပါတယ်။ဒါပြင်မန်စီးတီးနီးပြဂေါ်ဒီယိုလာကမ္ဘာကျော်ထက်နဲ့စကားသမားဖက်ဒရယ်နဲ့အိုင်လန်ကလက်ဝဲအကျော်မောကော်နာမက်ဂရက်ဂါတို့ကလည်းယူရိုတသန်းစီလှူဒန်းခဲ့ကြပါတယ်။ကမ္ဘာတော်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာထိပ်တန်းမပေးဘောလုံးပွဲတွေကိုရပ်ဆိုင်းထားပါတယ်။ဒါပြင်ယူရို2020ဥရောပဖလားကိုပါအမေရိကဖလားတွေကိုလည်း2021ခုနှစ်ကိုရွှေ့ဆိုင်းလိုက်သလိုတိုကျိုအိုလံပစ်ပြိုင်ပွဲကိုလည်း၈နှစ်ကိုရွှေ့ဆိုင်းလိုက်ပါတယ်ခင်ဗျာ။ကျွန်တော်ရနိုင်ပါ
သောရရှင်များရှင် VOE စနေနေ့မနက်ပိုင်းရေဒီယိုအစီအစဉ်မှာထုတ်လွှင့်ခဲ့တဲ့မြန်မာကနေဒါအမျိုးသမီးတူမြန်မာနိုင်ငံမှာ COVID-19 ကူးစက်ခံခဲ့ရပါတယ်ဆိုတဲ့မိ мян ကတ်နဲ့ပတ်သက်ပြီးနောက်ဆက်တွဲတင်ပြပေးပါရစေရှင်ဒီကနေ့မှာကနေဒါစီးယုံကသူ့ရဲ့ယောဂါစစ်ချက်ကိုအတည်ပြုပေးမယ့်အကြောင်းဒေါက်တန်တန်းမြင့်က VOE ကိုမနေ့စနေနေ့ကပြောခဲ့ပြီးမယ်လို့လဲဒီနေ့ထပ်ပြီးတော့ဆက်သွယ်မေးမြန်းခဲ့တာမှာတော့ဘာမှထပ်ပြီးတော့အတည်ပြုပေးခြင်းမရှိပါဘူးလောလောဆယ်အိမ်မှာသူနေမကောင်းဖြစ်နေတယ်လို့ပဲပြောပါတယ်စိတ်ပညာအတိုင်းအဝိုင်းရဲ့ကျင့်ဝတ်အရယောဂါကူးစက်မှုရှိမရှိဆိုတာကိုကာယကံရှင်နဲ့မိသားစုမဟုတ်သူတွေကိုထုတ်ဖော်ပြောဆိုလို့မရှိတဲ့အတွက်ဒေါက်တန်တန်းမြင့်မှာ COVID-19 ရောဂါကူးစက်မှုရှိမရှိဆိုတာကိုကျန်းမာရေးပညာရှင်တွေထံကသိကြအတည်ပြုလို့လည်းမရနိုင်ပါဘူး။ဒီအတွက်လဲဒေါက်တန်တန်းမြင့်ကရောဂါကူးစက်ခံရကြောင်းအစိုးပိုင်းက VOE ကိုပြောဆိုချက်အပေါ်တန်တရားနဲ့မေးခွန်းထုတ်တဲ့စာရီကိုလည်း VOE ကလက်ခံရရှိထားပါတယ်။VOE အနေနဲ့အခုလိုမပြည့်စုံသေးတဲ့အချက်တွေကိုစုံစမ်းနေစဲမှာလက်ရှိပြောင်းလဲနေတဲ့အဝေးရောက်ထုတ်လွှင့်မှုအစီအစဉ်တွေကြောင့်အချိန်မတိုင်ခင်မှားယွင်းထုတ်လွှင့်ခဲ့မိတာကိုထပ်မံတောင်းပန်အပ်ပါတယ်ရှင်။ဒီသတင်းကိုတစုံတရာထပ်မံအတည်ပြုချက်ရတဲ့အချိန်မှာနောက်ဆက်တွဲအနေနဲ့ဆက်ပြီးတော့တင်ပြပေးပါမယ်ဆိုတာကိုလည်းအသိပေးလိုပါတယ်ရှင်။
ဒီအမေရိကန်တမန်မာရေးစီစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးအပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးသွားမှာပါ။ဒန်နာဒေသတွေပါဝင်မြန်မာနိုင်ငံဒေသစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကို Frontier မြန်မာကတင်ဆက်ပေးထားပါတယ်။
မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ဘတ်ဆင် podcast အစီအစဉ်ကနေကြိုဆိုပါရစေ ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကအပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။မွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်ချာမှာနေထိုင်နေကြတဲ့စစ်သေးဆောင်တွေကငင်းချမ်းရေးကိုစောင့်မျှော်နေဆဲပါ။
你到北京到了你到到个的的到
地方你那个看看一样撇的沙窝你也个高楼不楼下楼下来妹妹也要没媳妇说了沙窝到也个一样看看撇的不不不看这大队吗你太你的我比你个导演啊都没有对中国表表开了吧你那一路安心也低不你个你们那样都完了是不是想的是别钱要来吗嘞我 news agency 个等到我们上网个再来点设备嘛去吧嘞
ပြစ်တာပိုင်းနဲ့ပလိုက်မနာန်ကောင်းဟောင်းကောင
်းအရင်ကပြည်တွင်းမှာစစ်အာဏာရှင်တွေအုပ်စိုးနေတာဆိုတော့စေဘေးချောင်းတွေဒီရွာကိုရောက်လာခဲ့တယ်ဒီရွာမှာအခြေချတယ်တချို့ကတော့အစီမပြေလို့တခြားရွာကိုပြောင်းသွားတာလည်းရှိတယ်ဒီရွာကိုရောက်လာတဲ့လူများစုကတော့စေဘေးချောင်းလို့ရောက်လာတာများပါတယ
်ဖျားလုံးစုမျိုးနဲ့ဘလက်တွန်းဖတ်ကြီးရွာအသွင်မှုဦးရှိန်ကပြောပြခဲ့တာပါသူကဒီကျေးရွာမှာနေလာတာနှစ်20ကျော်နေပါပြီ
။တာမောင်အဝေးမနန်တော့ဒီရပ်တော့ဝေးဒီရပ
်ပေါ်သားဆွဲတယ်ကိုရှောင်ကြီးနဲ့ရောက်လာတာအလောက်ကန်ကြောက်ရောက်လာတာမဟုတ်ဘူး။ဒီရွာကိုရောက်လာတဲ့လူအများစုကမွန်ပြည်နယ်ရေးမြို့နယ်ဘက်နဲ့ကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးမြို့နယ်ဘက်ကများတယ
်။ဘာလို့ဒီမှာကျေးရွာမှာတော့မွန်မျိုးတွေအများဆုံးနေထိုင်ပြီးတော့အိမ်တော်စုကတော့ခန်းမချင်းနေနဲ့ပြောရမယ်ဆိုလို့ရှိရင်80ဝန်းကျင်ခါရှိနေပါတယ်။အဲ့ဒီနေရာလေးဟာမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်တွေအချင်းချင်းအကြမ်းဖက်မှုကိုခံနေရတဲ့နေရာတစ်ခုလည်းဖြစ်နေပါဗျ။အဲ့ဒီရွာမှာတိုင်းရင်းသားလက်နက်ကိုင်တွေဖြစ်တဲ့မွန်ပြည်တပ်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့တိုက်ပွဲဖြစ်ပွားတဲ့နေရာတွေနဲ့လည်းနှီးနေပါဗျ။လက်နက်ကိုင်အဖွဲ့တွေကအစိုးရရင်ချမ်းရေးလုပ်ငန်းစဉ်အတွက်ကတိကဝတ်တွေပြုထားတဲ့အဖွဲ့တွေလည်းဖြစ်နေပါဗျ။ဒါပေမဲ့တကယ်တကယ်မြင်ပြမှာတော့ထိတွေ့မှုတွေတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပြီးတိုးတက်မှုကတော့အနည်းငယ်ပဲရှိနေပါဗျ။နောက်ခတ်တရဲ့နယ်မြေအငင်းပွားမှုကြောင့်လက်နက်ကန်တပ်ဖွဲ့ရဲ့အောက်ခြေတပ်သားအချင်းချင်းပြစ်ခတ်မှုတွေဖြစ်ပွားခြင်းအစိုးရတပ်မတော်နဲ့တင်းမာမှုတွေဖြစ်ပွားခြင်းကြောင့်ဤဝါမှာရှိတဲ့ပြည်သူတွေတပ်ကြီးရွယ်အိုတွေအမျိုးသမီးနဲ့ကလေးသူတွေတွေကအများဆုံးအခက်အခဲကြုံတွေ့နေရတယ်လို့ဆိုပါတယ်။အဲ့ဒီနေရာတွေမှာတပ်မတော်နဲ့လည်းတင်းမာမှုတွေထပ်မံဖြစ်ပေါ်နေပါတယ်။
ညတော့ပင်တော့အလုံးညတော့တောက်ကတဲ့တာမှာ
တိုက်ပွဲဖြစ်တာကစစ်သားအချင်းချင်းဖြစ်တာခဏခဏဖြစ်နေတော့ဖြစ်လိုက်ပြေးလိုက်အဲ့လိုပဲနေလာခဲ့တာဘလိုပဲတည်ငြိမ်ပဲပြောပြောအကြောက်ကမဖြစ်ဘူးပေါ့ပြီးခဲ့တဲ့လကလည်းတိုက်ပွဲဖြစ်သေးတယ်အခုတော့တိတ်နေတယ်ပေါ့နော်ဒီမှာနေတာကအခက်ခဲအရန်ဖြစ်တယ်စာဝတ်နေရကအကုန်လုံးပေါ့လောက်ဆရာအလောက်ကလည်းမမေရရမရှိဘူးဆိုတော့စာရေးတောက်ရကအရန်ခက်ခဲဖြစ်တာပေါ့ ဒါကတော့ဘလက်တုံဖတ်ကြီးရွာမှာအနှစ်20ကျော်နေထိုင်လာတဲ့အသက်80ကျော်တော်ရင်ကသူမကြောင့်တွေ့ခဲ့ရတဲ့အခက်အခဲကိုပြောပြထားတာပါဘလက်တုံဖတ်ကြီးရွာဟာပြည်တွင်းစစ်ကြောင့်နေရဆုတ်ခွာပြီးရရှိလာကြတဲ့ပြည်သူတွေကလုံချုံတဲ့နေရာတွေမှာစစ်ပေးဆောင်စခန်းတွေအဖြစ်နေထိုင်ပြီးတော့နှိမ့်ကြလာတဲ့အမျှစစ်ပေးဆောင်ပြည်သူတွေအချင်းချင်းစုပေါင်းပြီးတော့ရွာအဖြစ်တည်ထောင်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီနေရာကတော့တောတောင်တွေပတ်လည်ဝိုင်းနေတဲ့နေရာဖြစ်တဲ့အတွက်ကြောင့်လေယာဉ်လောက်ကန်ဖို့ကမီနေရာလုံလောက်မှုမရှိခဲ့ပါဘူး။ကလေးတွေရဲ့ပညာရေးအပိုင်းမှာဆိုလို့ရှိရင်လည်းလိုအပ်မှုတွေရှိနေပါတယ်။မွန်ပြည်သက်ပါတီပညာရေးဌာနကကလေးငယ်တွေစာသင်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့ဖွင့်လှစ်ထားတဲ့မွန်မျိုးသားကျောင်းရှိပေမဲ့လည်းထိုကျောင်းကတော့မူလတန်းအထက်ပဲရှိနေတဲ့အတွက်ကြောင့်ကလေးတွေရဲ့ပညာရေးအပိုင်းမှာလည်းတိတိတသားအားနည်းနေတာကိုတွေ့နေရပါတယ်။ပလဲဒုမတ်ကျေးရွာမှာရှိတဲ့မူလတန်းကျောင်းမှာတောင်းဝန်ထမ်းဆောင်နေတဲ့ဆရာမမစ္စဟိုင်းမွန်ကတော့ဒီရွာရဲ့ပညာရေးနဲ့ပတ်သက်ပြီးတော့အခုလိုပဲပြောပြထားပါတယ
်။ထိုင်ပေါ်ကနေမောင်လို့ကခကြီးထက်ကလိုက်
ဒီရမာကမုံမျိုးသားပညာရေးဌာနကဖွင့်လာတဲ့မူလာရန်ကျောင်းတစ်ကျောင်းပဲရှိတယ်။ငါးရန်အထိပဲရှိရလေ။ငါးရန်အောင်ရင်ဆလောက်ခဏီဘက်ကဆက်ပြီးတက်ရတယ်။ဝေးလဲဝေးတယ်၊လမ်းရှိကြလဲကျန်းတယ်ဆိုတော့တချို့မိဘတွေကသူတို့ကလေးတွေကိုမလွှတ်ချင်ကြဘူးလေ။အဲဒါကြောင့်ကလေးတွေရဲ့ပညာရေးကတဝက်တစ်ပြက်နဲ့ပဲကျောင်းထွက်လာရတာမျိုးတွေရှိတယ်။
ဒါပြင်နာမသက်တွေရေးကလည်းတွာလာရခက်ခဲနေစေပါဆက်ဝတ်နေရင်းနဲ့ပညာရေးအပြင်ကျန်းမာရေးစောင့်ရှောက်မှုအပိုင်းမှာလည်းအရေးတကြီးလူနာတွေရှိမယ်ဆိုလို့ရှိရင်နယ်စပ်မြို့ကဆေးရုံကိုတက်ရောက်ဖို့ကတော့တွာလာရေးခက်ခဲနေပါတယ်မော်တွင်းပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့ခက်ခဲတဲ့အနေအထားမှာရှိနေပါတယ်ကလေးငယ်တွေကကျောင်းသွားတဲ့အခါမှာလည်းလမ်းလျှောက်ပြီးကောင်းတဲ့တန်ရေးတန်တွာရပါတယ်
အလဲတုံဖတ်ကျေရလိုပဲစစ်ပေးဆောင်ရင်ရွာတီထားတဲ့ထီဝါတို့ဆိုတဲ့ဘရင်ရွာလေးလည်းရှိနေပါတယ်။တီရွာမှာဆိုလို့ရှိရင်ဘရင်တိုင်းရင်သားတွေအများစုနေထိုင်ကြပါတယ်။ဘရင်တိုင်းရင်သူမအေးအေးထိုင်ကတော့တီရွာမှာငယ်စဉ်ကလေးကနေထိုင်လာသူတယောက်ပါ။ပြည်ကနေ2019အတူပါလာတော်ကနေမြင်းအငင်းပွားမှုကြောင့်မွန်ပြည်တပ်ပါတီနဲ့ကရင်အမျိုးသားစီယုံ KNU တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးသူမရဲ့အတွေ့အကြုံကိုလည်းအခုလိုပြောပြခဲ့ပါတယ်
။အမတို့မှပြည်တော်ကဆွင့်ကြီးတော်တော်အခက်အခဲဖြစ်ရတယ်နော်။ပြည်တဲ့ချိန်ကတော့ဘာမှပါသွားဘူးဆိုတော့နော်။ဖြားလည်းမပါပါဘူး၊ဆောင်လည်းမပါပါဘူး။ဖြစ်ရမြန်လေ။ဖြစ်ရမိုးမလေးခင်လို့ဆိုတော့ကြပြာကြထသွားလို့ဆိုတော့တို့ချိုးကလေးတွေလက်ထမင်းသမဘာဝအလူပဲပြေးပြေးကြတော့ပေါ့နော်ကလေးတွေကတော့အာဒုက္ခဖြစ်နေဘူးလူမျိုးဒုက္ခဖြစ်တယ်ဆိုတော့တချို့ကလေးတွေကဘူးလူပြောအဲ့ဒီပြေးတဲ့အချိန်ကတော့ချောင်းဆိုးနေတဲ့ချောင်းဆိုးတယ်ဝန်းသွားနေလို့လည်းအာဝန်းသွားနေကြတာအဲ့ဒါကြောင့်ပြောခက်ခက်တအားဖြစ်နေကြတာ
2022ခုနှစ်မှာဆိုလို့ရှိရင် KNU ကရင်မျိုးသားအစည်းအရုံးကမွန်ပြည်တပ်ပါတီကပါပြည်နယ်အစ်စ်ပြစ်ခတ်ရစရေးကိုသဘောတူညီလက်မှတ်ရေးထိုးခဲ့ပါတယ်မွန်ပြည်တပ်ပါတီအနေနဲ့ကတော့ဒုတိယအကြိမ်အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးတာဖြစ်ပါတယ်။မွန်ပြည်တပ်ပါတီဟာ2018ခုနှစ်ဖေဖော်ဝါရီလမှာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေး NCA စာချုပ်မှာလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီစာချုပ်အခန်း3အပတ်တစ်ဆိုင်မှာလည်းပဲဂျီတွင်အိုးအိမ်မဲ့ပြည်သူတွေတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်စစ်ပေးဆောင်ပြည်သူတွေအတွက်တပ်ဆိုင်ရာအစိုးရဝန်ကြီးဌာနတွေအမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးစင်တာ NRPC NGO CSO နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတို့ကနေပြီးတော့လူသားချင်းစာနာတဲ့အကူအညီတွေ၊ပညာရေး၊ကျန်းမာရေး၊အလောက်အကန်စိုက်ပျိုးရေးအကူအညီတွေအများကြီးပေးဖို့လိုအပ်နေသေးပါ။မွန်ပြည်တပ်ပါတီအနေနဲ့အရင်အစိုးရလက်ထက်မှာရောအခုအစိုးရလက်ထက်မှာပါအပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိထားပေမဲ့လည်းတမတော်နဲ့လက်နက်ကိုင်တွေကြားတိုက်ပွဲတွေကရှိနေဆဲမှုဒီတွင်အိုးအိမ်မဲ့ပြည်သူတွေဒါမှမဟုတ်စစ်ပေးဆောင်ပြည်သူတွေကထွက်ပြေးနေရဆဲပါ။တရရလည်းအပြစ်ခတ်ရစဲရေးဆိုတာစကလုံးနဲ့ပဲပြောနေကြတာဖြစ်ပြီးနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းနိုင်သေးတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်။အခုချိန်မှာဆိုလို့ရှိရင်အစိုးရတမတော်နဲ့ပြည်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအမြဲတမ်းစိတ်ညှိနှိုင်းပြီးတော့အခုလိုစစ်ပေးဆောင်ဒေသတွေမှာရှိတဲ့ပြည်သူတွေရဲ့ဘဝလုံခြုံဖို့အတွက်ပြည်ပြည်ဝဝကာကွယ်ပေးဖို့ညှိနှိုင်းဆောင်ရွက်စေချင်တယ်လို့ဒီဒေသမှာရှိတဲ့ပြည်သူတယောက်အနေနဲ့အေးအေးချမ်းချမ်းလောက်ကန်စားတောက်ချင်တယ်လို့ဘလက်တုံဖတ်ရွာကနိုင်ငံပါကျော်ကအခုလိုပဲပြောပါတယ်
။ဟုတ်ကဲ့အားမော်ပါခမော်တော်လည်းတာတာစံကြောက်
လက်ရှိအချိန်မှာမူပီတစ်ပါတီအပါအဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအစိုးရနဲ့တပ်မတော်တို့အနေနဲ့အပြည့်အဝနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးမှုတွေလုပ်နေကြတယ်ဆိုတော့အခုကျွန်တော်နေနေတဲ့နေရာမှာငင်းငင်းချမ်းချမ်းနဲ့လောက်ကန်စားတောက်ခွေရချင်တယ်အဖြစ်ချင်းဆောင်စံတာကအဲ့ဒါပါပဲ။
စစ်ပေးဆောင်ရင်ရွာသူတောင်ကနေထိုင်ကြတဲ့စစ်ပေးဆောင်တွေကတော့မိမိတို့လက်ရှိနေထိုင်ကြတဲ့ရွာတွေမှာပဋိပက္ခတွေထမဖြစ်ဖို့မျှော်လင့်နေကြပါတယ်။သူတို့ကတော့ရေရှည်တည်တတဲ့ငင်းချမ်းရေးရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့ပညာရေး၊ကျန်းမာရေးနဲ့လမ်းပန်းဆက်သွယ်ရေးကောင်းမွန်ဖို့ကိုဒါမျှော်လင့်နေကြပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency မှသတင်းတောက်ဝန်ဆောင်မွန်ဇာနီဒိုင်ယန်ဂျိမ်းစ်နဲ့အင်သက်စုတို့ဖြစ်ပါတယ်။ဒိုးအတန်ဘတ်ဆင်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျုံတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ရေဒီယိုအစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နနက်6:00နာရီကနေ9:00နာရီအတွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hyundai တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ီကနေ့ရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကြီးဟာလက်ရှိကမ္ဘာပေါ်ကလူများစုကြီးရဲ့တန်တချောက်ဘယ်တော့မှမကြုံဘူးသေးတဲ့အခြေအနေတစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဒီကမ္ဘာလုံးမှာရုပ်ရည်ရင်ဆိုင်လိုက်ကြရတဲ့အခါယောဂါပိုးမကူးဆက်အောင်ဘယ်လိုလိုက်နာလုပ်ဆောင်ရမလဲဆိုတာသေချာမသိလိုက်ခင်ပါပဲ။လူအများပြားဒီဗိုင်းရပ်စ်ပိုးကူးဆက်ခံနိုင်ကြရတော့တာပါ။မြန်မာနိုင်ငံမှာကတော့ဒီကနေ့အချိန်ထိယောဂါပိုးကူးဆက်သူ10ကနန်းတောင်မပြည့်သေးတာကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ဖို့အတော့ကိုအချိန်မီနေသေးတယ်လို့ဆိုရမှာပါ။ဒီလိုကာကွယ်နိုင်ဖို့လိုက်နာလုပ်ဆောင်ရမှာတွင်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုမှအနေထိုင်နေကြတဲ့အများပြည်သူကျန်းမာရေးဆိုင်ရာကျွမ်းကျင်သူဒေါက်တာမြတ်ထူရဇက်မြမအရေးလိလာတုံသက်သူဒေါက်တာတင်မောင်စန်းတို့နဲ့ကျွန်တော်ကျော်သိပြီးခဲ့တဲ့မလ24ရက်အင်္ဂါနေ့ကဆွေးနွေးထားတာကိုတောင်းဆိုခင်ဗျာ။ဒေါက်တာမြတ်ထူရဇက်နဲ့ဒေါက်တာတင်မောင်စန်းတို့ VOA စီစဉ်မှာပါဝင်ပြီးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။ပထမဆုံးကတော့ဒီ COVID-19 ယောဂါကိုကောက်ရတာမှာဒီ self quarantine လို့ပြောကြတဲ့တရားခွဲပြီးနေတာတခါsocial distancing လို့ခေါ်ကြတဲ့လူတွေနဲ့ခဝေဝေခလန်းလန်းနေတာပေါ့နော်ဆရာတွေကိုလိုက်နာလုံဆောင်ရမယ်လို့ပြောကြပါတယ်ဆိုတော့ဒီနှစ်ခုရဲ့အသေးပဲကိုကျွန်တော်မြန်မာလူလူအများစုနားလည်နိုင်မဲ့စကားမျိုးနဲ့ရှင်းပြပေးဖို့ပါပထမဆုံးတော့တီးခြားခွဲပြီးနေတယ်ဆိုတာဘယ်လိုဟာမျိုးကိုခေါ်လဲဆိုတာကိုဒေါက်တာမြတ်သူရှင်းပြပေးပါခင်ဗျဟုတ
်ကဲ့တီးခြားခွဲနေတယ်ဆိုတာက COVID-19 ဖြစ်နေတယ်လို့သတ်မှတ်ရှိရတယ် COVID-19 ဖြစ်မျိုးရည်တွေနဲ့ပတ်သက်ရရဲ့ဒီအဲ့ဒီကတာဒီပြည်သားနေရပါဒီသက်ဆိုင်နေရဆိုတာမပြောရမယ်မိမိအိမ်မှာနေတယ်ဘယ်တော့မှမသွားဘူးအချိန်ထဲမှာလေအိမ်ထဲမှာရှိရသေးရင်လည်းတိုက်ရိုက်ဆက်ဆံမှုရှိရမှာပါပဲဒီတစ်ပြင်ကိုယ့်ရဲ့သုံးဆွဲနေရအာပတ်ခွဲရောက်တာတာတာနော်ကိုယ့်ရဲ့နင်းတော့ဘွားစောက်တက်တက်အဲ့ဒါကိုကျွန်တော်ညီမပြောလို့ပြောလို့ဆိုတော့ဒီမှာပြကြဒီဟာကိုလည်းမဟုတ်ဆက်ဖွင့်ပြီးပြောလိုက်ဒီ self quarantine ဆိုတာကလည်း isolation နဲ့မတူဘူးပါဒါ self quarantine နဲ့ isolation နဲ့
same okay အခုဒေါက်တာမြတ်ထူပြောတော့တဲ့အထက်မှာကိုယ်တိုင်ကယောဂဘူကူထားမယ်ဒါမှမဟုတ်လေယောဂဘူကူထားတဲ့လူနဲ့အနီးကပ်ထိစပ်မှုရှိခဲ့မယ်ဆိုရင်ဒီလိုတိကျခွဲပြီးနေရမယ်ပေါ့နော်ဒီတော့ယောဂဘူမရှိသေးတဲ့သူတွေကိုယ်ပတ်ဝန်းကျင်မှာယောဂဘူကုသသူရှိတယ်လို့သိမှသာသေးသူတွေအနေနဲ့ရောအခုလိုအချိန်မျိုးမှာကိုယ်အိမ်ထဲမှာပဲနေဖို့မလိုဘူးလားခင်ဗျာ
ဒီစားကျွန်တော်ပြောတဲ့ပုံပြောပါမယ်တန်တရားရှိတယ်ဒီကေလို့သာအဲ့ COVID-19 ရှိပြီဆိုတော့သူကထိတ်ဆုံးနေလို့ရပါဘူး COVID-19 ဖြစ်နေလို့တန်တရားရှိတယ်ဥပမာဒီမှာကျွန်တော်ပြောလာတဲ့ဒီနိုင်ငံများနေကြတာဒီဒီစားသူတို့မှာဖြစ်တာကိုဖြစ်နေတယ်ဖြစ်ချင်မှလို့ပြင်မသိစံတရားရှိတယ်စံတရားရှိပြီဆိုရင် quarantine လို့ပါလားကျော် self quarantine လို့ပါလ
ားဟုတ်ကဲ့ပါအဲ့ဒီဟာတည်းတစ်ဆင့်မျက်နှာကကြတော့ isolation ပေါ့နော် isolation ကြတော့ရောဘယ်လိုသဘောပါလဲခင်ဗျာ
isolation ဆိုတာတော့ဒီကြားခွက်ကိုထုတ်လိုက်တာဥပမာကျွန်တော်ဒီမပြင်းလို့ပြည့်ပြတယ်လို့ဆိုတော့ဆေးရုံမှာလို့ဖြစ်ဖြစ်တတ်မှတ်ထားတဲ့နေရာမှာဒီယောဂဖြစ်တယ်လို့ပတ်သက်ထားပြီးတော့ကျန်းမာရေးဝန်ထမ်းတွေ PDF ရောက်ဆောင်ပြရတာဆိုလို့ရှိ
ရင်ဟုတ်ကဲ့ပါညထူရဆန်ဒရိုတမွန်တန်ဒီအခြေအနေကြီးကနှစ်ပေါင်းများစွာတကဘာလုံးမကြုံဘူးသေးတဲ့တကယ့်အခြေအနေတည်ကြီးပေါ့နော်ကဘာမှာအရင်ကဖြစ်ဖူးတာတွေတက်ကိုပိုဆိုးပြီးတော့ကျွန်တော်တို့ဆရာတို့တန်တန်းတွင်မှာတကားမှမကြုံဘူးမဖြစ်ဖူးသေးတဲ့အခြေအနေပါဒီတော့မြန်မာလူလူအနေနဲ့ဒီလိုမကြုံဘူးသေးတဲ့အခြေအနေတည်တစ်ခုကိုရင်ဆိုင်တာမှာအခုနဒေါက်တာမြတ်ထူရဇက်ပြောသွားသလိုနေထိုင်ရတာတွေကိုသူတို့အသားကျနေတယ်၊သွားမှုလာမှုနေမှုထိုင်မှုပုံစံတွေအောက်မှာလုပ်နိုင်ပါမလားခင်ဗျ။
ဆက်တယ်လို့ပြောလို့ရတာပေါ့နော်။ဘာလို့လဲဆိုတော့ဥမာခုနကဆက်တယ်သူပြောတဲ့ကိုယ်ချင်းပေါ့။ကျွန်တော်ခွာလာဆိုတော့အခွာခွာလေးနေတယ်လို့သက်သက်လေးနေတယ်လို့အဲ့ဒီလိုဒီမှာလည်းပြောကြတာပေါ့နော်။ဒီကြခွဲထုတ်တာကတော့ isolation ဆိုတဲ့သဘောအဲ့တော့ဖြစ်တာကကျွန်တော်တို့ရဲ့ဒီအိမ်ဒီလျှောက်ပုံပေါ့နော်။အများတော်အားဖြင့်ကခမ်းမပုံစံမျိုးပေါ်ဆိုင်နော်။အဲ့တော့စီးကြခမ်းဆိုတာမျိုးကကျွန်တော်တို့မှာမျိုးတယ်နော်။အဲ့တော့မိသားစုအားလည်းမျိုးကြတယ်။နောက်ဒီနောက်နိုင်ငံတွေမှာလည်း privacy issue တွေကြတယ်။စီးကြအဲ့ဒီပေါ့ပူနေတဲ့အခါမျိုးအဲ့တော့မင်းလေးရော
ချက်နဲ့ချက်နဲ့ဆိုတဲ့သဘောကပါလေဆိုတော့ဒီချက်နဲ့ကြီးများတယ်နော်အခုတစ်ချက်ကျွန်တော်တို့ကမိဘဒီလိုလေဒီလိုကြတယ်အဲ့ဒီအမျိုးမှာအတဲ့ရဲ့ကြီးတဲ့မိဘတွေကြီးချက်သွားဖို့အလားအလာဒီများတယ်နော်အဲ့တော့အဲကဘာလို့ကအဲ့ဒီလိုကြားဖြစ်ခဲ့လို့ရှိရအဲ့လိုတန်မြတ်ဖြစ်တယ်နော်ကွာပတ်သက်သွားတယ်။တံမြက်တစ်ခုကိုပတ်သက်သွားတယ်။ဆက်ပေါက်ပေါင်းလေးကြီးလူကြီးလိုအပ်လာတယ်။အဲ့ဒါကျန်ရပြီးပြောတယ်ဆိုရင်ဒီလိုအသုံးဆောင်ပစ္စည်းအားဒီလိုအခုဆွဲထုတ်ပြီးတော့ကျွန်တော်ထားမယ်ဆိုတာမိသားစုတိုင်းကစဉ်းစားထားဖို့ဒီလိုလိုရှိနေ။ဒီလိုပြည်ပြကြကြလေးလေးလိုက်လာကြလို့ဒီမှာအတူရှိရင်ဒီမှာကျွန်တော် Texas ကိုမျိုးဆောင်ပြီးတော့ဒီနေရာလေးနော်ဒီတမဆောင်ဒီနေရာဆိုရှိပြီးဒီနေရာ Texas ကိုဒီကဒီနေရာကိုချိန်ပြီးတော့ဒီလိုကတော့အဲ့ဒီလိုဒီနေရာလေးချိန်ပြီးတော့မြန်မာလက်ပြစပြီးဒီဆိုင်တယ်ဒီမှာကတော့တက်တက်ဆန်းနေရှိတဲ့နေရာတွေရှိတယ်အိမ်တွေကအဲ့လိုဒီဆောက်ဆက်ပြီးလို့ဆိုတော့လုံးလို့ရတယ်ဒါပေမဲ့ဒီမှာနိုင်ငံလူအနေထားမှာတော့ဆက်လို့ရတယ်နော်ဒါပေမဲ့လုံးတယ်လောက်ပါမယ်မလုံးလို့မဖြစ်ဘူးအဲ့တော့ဒီသားကစေကားပါတော့
ဟုတ်ကဲ့ပါဆိုတော့တီချာခွဲနေတာတီချာခွဲထုတ်ထားတာလို့ねပတ်သက်ပြီးတော့အတန်ရှင်းပြီလို့ယူဆပါတယ်ဒီတော့နောက်တစ်ခုဖြစ်တဲ့ social distancing ပေါ့ဒေါက်တာတင်မောင်တန်းခုနပြောသွားတာရှိပါတယ်အဲ့ဒါလေးပို့ပြီးတော့ရှင်းအောင်ပြန်ပြောပြပေးပါဦးခင်ဗျအ
ဲကျွန်တော် cut off ပေါ့ပေါ့လေးကြီးရဲ့နော်အဲများတော့ဖြစ်သူကဒီနောက်ကိုသူက physical distancing နဲ့တူကြတယ်ဒီကိုကိုလူလူဆက်ဆံရေးရှိလို့ရတယ်လူလူဆက်ဆံရေးပွားဖို့မလိုဘူးเนาะဥမာအပြင်ခုလိုချင်လို့ပါမယ်ဆိုင်ကနေပြတ်ဆက်နေတာကိုစိတ်ကနေပြောနေတာဆက်ပြတ်အရာနော်ဆိုရှယ်မီဒီယာကိုသုံးပြီးတော့လူလူဗီဒီယိုတွေသုံးပြီးတော့လုပ်လို့ရပါတယ်အဲဒီနဲ့ကျွန်တော်အဆက်ဆံမလုပ်ဖို့မဟုတ်ဘူးဒါလေးခွာခွာလေးနေနေနော
်ဟုတ်ကဲ့ဆိုတော့ဒေါက်တာမြတ်ထုဒေါက်တာတင်မောင်တန်းပြောသလိုခက်ခွာခွာလေးနေတယ်ဆိုတော့ကိုမြမလူလူနားလဲအောင်ပို့ပြီးတော့အသေးစိတ်ရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆဲလ်ဖုန်းနံပါတ်တော့လေ social distancing ဆိုတာဥပဒေနာပေါ့။ဒါပေမဲ့ဒီမှာပြောတော့လို့ကျွန်တော်တို့ physical distancing လို့ပြောတယ်ဆိုတာ။ဒီကဒီ social distancing ကဒီလိုရှိနေတဲ့ဒီ UG ပါ။ကျောင်းထဲမှာစကားပြောနေလို့ကျောင်းထဲမှာဆက်တွေ့ရှိလို့ UG တွေနဲ့ဟိုခန္ဓာချင်းရဲ့ဖောက်ဖောက်ဝင်ရပါဘူး။အနည်းဆုံးကကျွန်တော်တို့ဒီမှာတော့6ပြည်နော်6ပြည်ခွာပြီးနေရပါတယ်။ဘာကြောင့်လဲဆိုဒီvirus ကပေါ့လာတာဒီဝါလေးနဲ့ပေါ်ပြီးတော့ပြောက်ကနေတက်ပြီးစကားပြောရင်ပြီးသွားတာရှိတာเนาะဒီဆိုဒီသူရနေပြောပြောက်ကအကြတပ်ပေါင်းအန်ဂျစ်စင်ပတ်သွားပြီးတော့နောက်ပြောက်ကိုပြီးအောင်အဲ့တော့အဲ့ဒီကဘာကြီးဖြစ်တယ်6ပြည်လောက်ဆွဲထားရဲ့ပြောင်းနေပြောင်းနေခုခုအလားလာနေတာဒါကြောင့်မို့လို့ပြောင်းနေပြောင်းနေခော့ခော့ဝင်ရပါခော့ခော့ဝင်ရဆိုတာဒီမှာပြောလို့ပေါ့ဟုတ်ပြီနေကြတာပဲအဲ့ဒါကိုအခုလိုတုံးတာဆိုဆိုပြောတယ်ပေါ့ကျွန်တော်အနေနဲ့ physical distance
ပဲ Okay ဆရာဦးတမောင်တန်းအေးခက်ခွာခွာလေးနေကြမယ်ဆိုတော့ကျွန်တော်တို့မြန်မာလူထုဆိုတာကသိပ်ဖို့ရရင်းနှီးတတ်သူတွေလို့သတ်မှတ်ကြပါတယ်ပြီးတော့တယောက်နဲ့တယောက်လည်းလဲတကင်းရှိတတ်ကြတဲ့သူတွေပါတခါဘာသာရေးအရာအနေနဲ့အများစုကလူစုဝေးကြတာမျိုးတွေလည်းရှိတယ်ဆိုတော့ဒီလိုခက်ခွာခွာနေဖို့ဆိုတာမြန်မာလူထုတွေပုံများခက်နိုင်ပါလားခင်ဗျာ
လက်ခုပဲနော်ဒီဒီလူတို့အာကိုဒီဒီလူတို့ဒီတိုင်းကလိုက်လာတဲ့အနေထားမှာဆိုလို့ရှိရင်တော့ဒီလူကဒီကပေါ့နော်အခုတစ်ခါလေးကြတော့လေဥမာဒီတိုးတက်ပြီးတဲ့နိုင်ငံတွေအမေရိကန်မှာဆိုလို့ရှိရင်ဆရာကဘုန်းတော်ပတ်လိုက်လာကြတာရှိအဲ့ဒီလိုကြွေးလေးလမ်းလေးကြွားမယ်ဘားလေးဆက်လဲနေထိုင်ကြတာလည်းရှိတယ်ဒီလိုဒီပဒေသနာကြားရတယ်နော်ဆိုတော့မြန်မာအမေရိကန်မှာအဲ့ဒါလေးဒီမှာလေအဲ့ဒီခါမျိုးတွေမှာကြာလို့ရှိရင်အသာဆက်သုံးရတာလေကြည့်အဲ့တော့တချို့ရှားဝေတွေကြာမှာဖိတ်ဖိတ်ဒီမှာပြင်ထားတာတူရှိတယ်ဒီမှာဒီ UNICEF ကကျွန်တော်မိတ်ဆွေကြာပြည့်တယ်ရှိဒီလိုဒီလိုလူကိုအားကိုးတယ်ဒီလူကလိုက်တယ်ဆိုတာလေလိုက်နိုင်အောင်ကောင်းဆုံးတယ်ပြီးတော့ဒီလောက်ဒီလိုလူကိုဆက်တာလေရှိတယ်မှာအခုဆိုရင်ကျွန်တော်နောက်ဆုံးအခုတော့ဒီပြောင်းပါတယ်ရှိကြတယ်ဒီလိုမှာပြထမအောင်ဒီအမေရိကပြန်လဲဒီမှာစင်းအောင်ဒီပြင်လာလို့ရှာအဲ့ဒီကြောင့်ရောင်းလို့ကျွန်တော်ဒီမှာပြောလို့အဆူတိတ်တိတ်တာပါ
ုစီကြဖက်ဖက်ကြည့်တယ်။ထားလိုက်တယ်နော်။ဒါကြီးကပါတီကြတော့ဒီလူအနေနဲ့ပါပစ်စထားမယ်ဆိုလို့ဆိုရင်အဲ့ဒီလိုအရှိဝါရတာကအမိတ်တွေပါလေအာနာဆက်၃00လို့ရှိရင်လည်းဒါမှမလိုဘူး။နော်ဒါကဒီလိုတိုက်ဖြစ်တဲ့အချိန်မှာအတုံးကျတဲ့အနေအထားမှာရှိတယ်ရှိပါတယ်။နားလည်ထားမိတယ်ဒီလိုအသက်ကအရှိဝါရနေနေတာကိုချိန်ပေါ့တိုင်နေပေါ့နော်။တိုင်နေတာတော်တော်ကြီးကြီးပါ။အခုဆိုရင်ဒါကျွန်တော်ပတိန်ကဆောင်ဝင်ရဲ့နော် Facebook မှာသင်ထားလို့လည်းနောက်ကျသွားကြတယ်နော်ဆိုတော့ဒီဂျပန်ပြည်ကမှနောက်ကျသွားကြတယ်ဒီတိုင်းကနောက်ကျသွားတော့ချိန်ကြောင်းမလို့လုံးရမယ့်ကိစ္စကိုလုံးခဲ့တဲ့ကိစ္စအာနာဇက်သုံးရမယ့်ကိစ္စအာနာသုံးရတဲ့ကိစ္စအဲ့ဒီကြီးမားနိုင်တဲ့အနေထားပါဒါကလည်းအရှိသွားပါနေတယ်နော်ဒါကြောင့်မို့ကြောပိုင်းနေတယ်လေခုနကဒီကအာနာသုံးဖို့ဒီကရေးချောက်ပြောက်ထားတော့ဒီမိုကရေစီအဆိုးကဖြစ်စေတာမင်းဒီမှာကျုပ်သုံးတိကျုပ်လုံးတိုက်တယ်လို့ယူဆလို့ရှိတယ်ဆိုတော့အခုလိုမှာချင်းဒီမှာစပြီးဒီလက်ကအခုအမချမ်းညာဒီမှာလည်းလုံးဝကိုအိန္ဒိယမှာလူကိုလေရမယ်ဆိုပြီးတော့ပြထားတဲ့အဖြစ်ကိုဒီလိုမှာချင်းပေါ်ခဲ့ပြီးအခုမှဒီလိုဖြစ်တယ်အဲ့တော့စောစောစီးစီးဒီလောက်ခဲ့လို့ရှိရင်ဒီလောက်အထိကြာတယ်မများနိုင်ဘူးနော်ဒါဒီလိုလည်းကြည့်ကြည့်ဒီကနားလဲပြီးတယ်ဟုတ်ကဲ့တော
်တော်များသူဒီခွာခွာနေဖို့ဆိုတာနဲ့ပတ်သက်ပြီးမြန်မာလူလူအနေနဲ့ကိုယ်တိုင်ကသူများစီကနေယောဂပို့မကူဆက်အောင်တခါအကြောင်းမလားလို့အချိန်နည်းမျိုးမျိုးရကူဆက်ခံရပြီးဆိုရင်လေယောဂပို့ကိုတည်ဆောင်ပြီးတော့တခြားလူတွေစီတဆင့်ကူဆက်တာမျိုးမဖြစ်အောင်ကာကွယ်ဖို့ဆိုရင်မြန်မာလူလူကိုအကောင်းဆုံးဘယ်လိုအကြံပေးချင်ပါလဲခင်ဗျအ
ကောင်းဆုံးအကြံပေးချင်တာတော့ဒါစီးမတော်ဝင်ရှိရခုမိသားစုနဲ့တော့တိုင်းပြည်ကတော့ရှိတယ်ကျွန်တော်ဒီဥစ္စာတိုင်းပြည်ရဲ့แค่แค่ที่คุณรู้เกี่ยวกับการซื้อสปวยหรือสิ่งใดคุณรู้เนี่ยใต้เนี่ยเนี่ยมันมีอะไรอยู่มีอะไรตัวว่าพอเลยเนาะที่คุณรู้นี่เนี่ยที่ซาซิเกตี้ทั้งที่เยอะที่ทั้งที่เซเลคชั่นต่างๆนี้ก็ตัวใดกูจะเอาไปใช้อ่ะเออทีนี้เราจะต้องมาบอกต่อไปว่าအင်ပီဆိုင်ရမှာအဖြစ်ဖြစ်အများကြီးရှိတယ်။ဒီကလုံနေလို့လုံးဝမပြောဘူး။အလုံးမမလွယ်ပြီးသား။အမေရိကန်မှာရောစပိန်မှာရောဒီအီတလီမှာရောသောက်ကိုကိုရီးယားမှာဟိုဒီယူပီမှာရောအမေတမတ်ကိုပြောတာ။ဒါပေမဲ့ဆက်ဆဲလို့ခုမှမလုပ်ဘူးဆိုရင်ခုအသက်ပါမစားတော့တန်းကြည့်ကြပါဦး။ဒါကြောင့်ဆိုရင်အားလုံးကဒီCOVID-19 နဲ့ကျွန်တော်တို့မျိုးကြီးစီရေးထောက်ရှားခဲ့တယ်လို့တိုင်းပြည်စံတန်ကြီးကလည်းရှားခဲ့တယ်လို့တောင်းပြီးကြားပြီးတော့ဟောက်ဟောက်ကွာနေရလူမရှိတယ်လို့ပြောနေတယ်ဘူးဒီဒီပုံသားကြီးကိုတိုင်းပြည်ကိုချိန်အခုလောကန်ဒီမှာဟောက်ဟောက်ကွာနေရတာဒီမှာပြတ်ဒီမှာမပြတ်တော့ဘူးနော်ဒီပြည်တွေပေါ့အာနာသက်စာကျွန်တော်ဒီကျမကြီးဒီလိုအများကြီးရှိတာလူအပ်တာကိုဘုရားပြောတယ်နော်ဒါပေမဲ့ဒီလိုပါဝင်မှုမရှိဘူးလုံးမမအောင်ဘူးဥပဒေအာဏာရဒီလိုပေါ်မှာမဟုတ်ဘူးကျွန်တော်ပြောချင်တာကတော့ဒီ COVID-19 ဟိုဒီဒီအခြေတိုင်းဒီအခြေမျိုးစစ်စစ်ရေးနေတဲ့ဒီဘာသာဘုံဒီအဲ့ဒါတော့ဘာလို့တော့ကျွန်တော်တို့
ကျေးဇူးတော်တင်မောင်တန်မြန်မာလူလူအနေနဲ့အခုလိုအကြံပြုသူလိုမျိုးအတော့ကိုတတိထားပြီးတော့အလေးနဲ့လုပ်ဖို့အချိန်ရောက်နေပြီလို့ပြောနိုင်ပါဗျာခင်ဗျာ
အဲရောက်တဲ့သူတွေရောက်တယ်လို့ပြောလို့ရတယ်ဒီပြပါစေတူတော်ပါရေးပြီးပြောတော့ဒီစေတူပါလို့ဒီ COVID-19 လိုက်ပြီးပါတော့ဒီဗိုင်းရပ်စ်ကိုတိုက်ချက်တွေအရောက်ကောက်ရတဲ့အရင်တည်းလို့မျိုးတဲ့အချက်တွေပေါ့ဗျာအဲ့တော့ချက်တာချင်းကဒီမှာအယူသွင်းနေမှာတဲ့ကျမကြီးဆောက်ရှောက်နေဆိုင်ရှိတယ်။ဒုတိယတစ်ချက်နော်ကျွန်တော်အုပ်ချုပ်မှုအစ်စ်အဲလက်ရှိဆိုရအောင်ဒီကတော့360ကျော်နော်စစ်သုံးစစ်ကြီးပို့သုံးခဲ့ဒီကျမကြီးသုံးစစ်မသုံးခဲ့တဲ့ပုံကြီးပို့လို့ရှိခဲ့တာအစားပြီးပေါ့နော်ကျွန်တော်ရှိနေခဲ့တဲ့ဒီကံကပထမနှစ်ချက်ဒီကတော့ကျွန်တော်တော်တော်လေးအားနာ
ဒီနဲ့လူမှုအရေးကြီးနော်ဒီလူတွေကိုအားကိုးတယ်ဆိုတော့ဒီလူအသက်ကြီးတွေအားကိုးပြီးလုပ်တယ်ဆိုတော့ဥပမာအားကိုးကျွန်တော်တို့အစိုးရကလည်းမှာဒီတောက်ကြည့်တယ်စက်သေးတိုင်းစုံမယ်ဆိုပြီးတော့ကျွန်တော်တို့အကျိုးရတယ်အခုဆိုရင်မတ်လ15ရက်ကစပြီးပြရတယ်နေ့နောက်ကျသွားတယ်ဆရာဒါမျိုးတွေပြောတယ်ဆိုဒါပေမဲ့အဲ့ဒီ15ရက်မတိုင်ခင်လုံးကဝင်ခဲ့တဲ့မင်းကနေကလာတဲ့ဒီ YouTube ဒီ RSS ကိုစာပြီးတော့နော်ဒီအရှိဘူးလို့မပြောနိုင်အဲ့တော့မလုပ်နိုင်လဲဆိုလို့ရှိရင်ဒီလူအရင်းကြီးနေလေဥပကွန်ပျူတာသိရှိတဲ့ application ကြီးဆိုင်ကြီးရပါတော့တခုရပါတယ်သိချက်တဲ့ကိစ္စမဟုတ်ပါဘူးနော်ဒါကပူပေါင်းဆောင်ရွက်လို့ရတယ်စတယ်တောင်းဆိုလို့ရတယ်အဲ့ဒီ model ကအခုချိန်မှာကျွန်တော်တို့ရှိမှာလေအဲ့ဒီလေ application လေလုတ်ထားတယ်ဆိုလို့ရှိရင်အများကြီးတောက်ပြီးရှိနိုင်တယ်တရားကျေးဇူးလားလို့ပါလို့လည်းနိုင်ငံဒီမှာကိုဗစ်ဖြစ်ပြီဆိုလို့ရှိရင်ပုံပြီးပြန်သွားတဲ့လုံးပဲဆက်သွားတာနော်ဆိုတော့တမန်လားဟုတ်လားပြောနေတာဆိုတော့လာတော့မယ်ဆိုတော့ဒီစက်ပေါ်တာကျွန်တော်တို့ဒီစက်ကစီစဉ်လို့ရတယ်ဒါပေမဲ့အဓိကကျွန်တော်တို့အားကိုးအမှအုတ်တုတ်ပြီးစနစ်ပေးတာဆိုသူစက်ကြည့်တယ်လို့ပြောတဲ့ဒီလူကြီးကြီးနော်ဒါဟုအားကိုးအမှဖြစ်တယ်မဟာပြရာအရာအဲ့ဒီအတွက်ရက်တဲ့အတွက်ပြီးတော့ပူပေါင်းဆောင်ရွက်ဖြစ်လို့အနန္တစေတေလည်းအစ်သက်သက်နေနဲ့ချပြီးတော့ဂျမ်ဘူဝေအထက်အစိုးရအက၆ပတ်ပြီးပြီဒီနေရာဒီမှာပါလို့ရှိရင်ဒီလိုချင်းလည်းတို့အစိုးရပေါ်သွားပြီးတော့ဖြစ်နေပြီဒီသင်္ကေတလေးဖြစ်နေကြရတယ်ဆိုတော့သိဉာဏ်ရဲ့ကျွန်မရဲ့ဆက်လက်ပေါ်သူတိုင်ဆက်လက်ပေါ်မှာအကြာကြီးတရားမှုရှိတယ်ဒီမှာဒီမှာစီးရင်လည်းဒီနာမရတဲ့ပြဿနာပေါ်မှာအများကြီးကိုတော့မင်းတို့ရှိတာပဲအဲဒါမှမဟုတ်ဒါတွေကိုကြည့်ပြီးတော့လုံးတယ်လေကျွန်တော်အခုတည်းကလေးလေးလေးနဲ့ထားပြီးတော့ပေါ့နော်ကျွန်တော်ကတော့ဘုတ်ကြည့်စားပြီ
ဒေါက်တာမွန်တန်းပြောသလိုသေချာကြိုတင်ပြင်ဆင်ထားရမယ်သေချာလုပ်ရမယ်ဆိုတော့ဒေါက်တာမြတ်ထုကိုယ်တိုင်အနေနဲ့ရောညီမကြီးရဲ့ COVID-19 အရေးရင်ဆိုင်ရမယ်အခြေအနေနဲ့ပတ်သက်လို့ဘယ်လောက်ထိများစိုးရိမ်စေရှိနေပါလဲခင်ဗျာ
ကျွန်တော်မွန်တန်းပြောတော့တယ်ကျွန်တော်လည်းလက်ဆိုင်ရရှိနေမှာပဲစိုးရိမ်စရာဘယ်လောက်တောင်းတယ်လို့ဆိုတော့ဒီဒီဆုံးနေဖြစ်ဖို့ပြန်ကြည့်တော့အလို့ဆိုရင်အလုံးတိုင်းဒီတက်ကဘာလုံးမှာဒီလေးသိန်းဒီပါသူတွေပါဒီသိဆုံးရတဲ့ဒီမကောင်းတဲ့အခြေအနေအဲ့တော့ပူပြီးရစင်နေပူပြီးရဖြစ်လာတယ်ပူပြီးရပြီးရမလို့နေဘူးဒီမှာပြန်လာဒီမှာပြန်စံပြီးဒီမှာပြန်လာတယ်အဲ့တော့ဆိုရင်ကတောင်းလာဆိုအမှန်တကယ်ပြောတယ်ဒါကြောင့်ဟိုလည်းတက်ကဘာလုံးဝမကြည့်ရောစံနိုင်တယ်ပြီးတယ်ကျားဒီတော့ဘုံတန်တော်တော်ဘယ်မှာ is နဲ့ဒီမှာမှာလို့ဒီကြည့်ပါဘလို့ရင်ကဒီမှာဒီမှာပြောပါအမေရိကန်လိုနိုင်ငံမျိုးပါတယ်ဘယ်မှာ is စဉ်းစားချက်ချင်းချင်းတက်ပြီးအားနေတက်ပြီးဒီမှာပြင်နေရပါဘယ်လိုရှိမှာတက်ရှိစေဒီမှာပုံမှာတက်ရှိတယ်ဖြားလိုက်ပါတော့ဒီလိုဒီမှာဒီ PPE တွေကတော့ personal protection ကိုဒီလိုနဲ့မပေါ်နိုင်တဲ့အခြေအနေဖြစ်နေတယ်ပြောင်းဝင်ဒီမှာဒီကျွန်တော်ကအားလုံးကသိထားရမှာပါအဲ့တော့ဒီမှာပြောင်းပြောရမှာဆိုသက်သေရှိတာလုံးဝရှိတယ်။အဲ့ဒါဒီဒီလူဒီတက်ကလူဒီချင်းလုံးဝမရှိဘူး။အဲ့ဒါပြောင်း၅ရောက်တာပြီးတယ်ပေါ့။အဲ့ဒါတန်လေးရောက်တော့အခုနေဆရာဝန်နဲ့ပြောကြတယ်ဒီမှာဒီသက်သေကကျွန်တော်ရဲ့ဘုရားဒီတန်ဆင်းလို့ကအားလုံးဒီစိတ်တမတွေဒီလိုမျိုးလေးကြာတယ်အဲ့တော့ဒီမောအင်းနဲ့ပြင်မှာပြစ်မှာပြောရမယ်ဆိုကျမရဲ့ဝန်ထမ်းများနဲ့ဦးဆောင်မှုတွေပါတယ်နောက်မှာ PDD ကနေပြီးတယ်ဝိုင်းဝိုင်းဝိုင်းဝိုင်းနဲ့ PDD ရလေးကြာတယ် PDD ကဝိုင်းဝိုင်းနဲ့တဲ့ချင်တာအစိုးရပြန်နေလူကြီးဒီ PDD ဝန်ထမ်းများအလုံးကဝိုင်းပြီးရအောင်လုပ်ကြတယ်အချိန်ရမှာပဲကျမတော်နဲ့ PDD ရအားလုံးကလည်းဒီလိုတန်းတူအားလုံးဒီလိုပဲကြောက်ကြတယ်လို့ပြောတာဒီချိန်မှာအားလုံးဒီလိုနေကြတယ်တတိယမှာငါတော်ရင်ငါတက်တယ်ငါကောင်းဆောင်ကြီးဒီလိုလုပ်တဲ့အစားအားလုံးဒီလိုဝမ်းဝမ်းဝမ်းဝမ်းပူကြရမလားမြည်ပြီးတော့လုံးကြမယ်ဆိုရင်မအောင်မြင်ကြပါမှမရှိဘူးဒီဘက်ကသူကဘယ်ပြန်လာလဲဒီတစ်ခုပါဆိုပဲနိုင်ဒီမှာသောတော်ရှင်ကအမှတ်တမ်းမှလည်းရှင်းပြပါမယ်။ဒီအန်ရီကျွန်တော်ပြောနိုင်တယ်။အခုလည်းရှိတာ မြန်မာပြည်သူအလုံးစီစီရွံ့ရွံ့နဲ့သက်တိုင်ဝင်ဝေါ့။ဆိုင်းစီအချို့ပဲကြည့်ကြလို့ကြားနေစေ။ဒါနဲ့ဆက်ခဲ့ပါ။လွယ်ရတော့လုံးဝမလွယ်ပါဘူး။ပြောင်းနေပြောင်းလက်ကျိုးကိုခုနေကြမယ်။အတိတ်ကြောင်းနေကြမယ်။ဟုတ်တယ်ညီမ။
ဟုတ်ကဲ့ပါခင်ဗျာဆရာဒေါက်တာမြတ်ထုနဲ့ဆရာဒေါက်တာတင်မောင်တန်းတို့ကို VOA ပြည်သက်ကိုစားအထူးပဲကျေးဇူးတင်ပါတယ်ဒီအချိန်တွေကတိတ်မကြခင်အချိန်တို့အတွင်းပြီးသွားမယ်ဆိုပြီးမျှော်လင့်လို့မရသေးတာကြောင့်နောက်ထပ်လည်းထပ်ပြီးဆွေးနွေးစရာတွေရှိလာအောင်မယ်ဆိုတာသိကြပါတယ်အားလုံးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရစေ
အခုတော့သတင်းချင်းချုပ်ကိုနားဆင်ကြရအောင်ပါရှင်မန္တလေးမှာ COVID-19 ကူးစက်ခံထားရသူစနေနေ့အထိ10ဦးရှိထားပြီးဒီထဲက9ဦးရဲ့ကျန်းမာရေးအခြေအနေတိုးတက်လာတယ်လို့အဆိုရကသတင်းထုတ်ပါတယ်။ကျန်တဲ့ COVID-19 ကူးစက်ခံအတီးပြုလူနာတအုပ်ကိုတော့ဝေဘာပြည်အထူးကူဆေးရုံကြီးရဲ့အထူးကျန်းမာခန်းမှာတီးခြားထားကုသပေးနေကြောင်းလဲကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီ COVID-19 ကူးစက်ခံလူနာ10ဦးနဲ့အနီးကပ်ထိတွေ့ဆက်ဆက်မှုရှိခဲ့သူတွေကိုဖော်ထုတ်ပြီးလဲအသွားလာတမြင်စောင့်ကြည့်နေပါတယ်ရှင်။အမေရိကန်ပြည်အောင်စုအတွက်ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်နှံ့နေရာနယူးယောက်ပြည်နယ်နဲ့ဆက်ဆက်ဧရိယာတွေကိုအဝေးအထွက်ပိတ်ဖို့စဉ်းစားသုံးသပ်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစနေနေ့နေ့ခင်းပိုင်းမှာပြောပါတယ်။တချိန်ငယ်မှာပဲသမ္မတထရန့်ကဗိုင်ဂျီးနီးယားပြည်နယ်နော်ဖော့ကရေရက်ဆေးရုံတင်မောက်ကိုစနေနေ့မှာပဲနယူးယောက်ကိုဆေးလွတ်လိုက်ပါပြီ။ကိုရိုနာဗိုင်းရပ်စ်ကပ်ကပ်ရောဂါပြေးတဲ့အကြီးအကျယ်ခံစားနေရတဲ့နယူးယောက်ပြည်နယ်တွင်ကျန်းမာရေးဆောင်ရှောက်မှုမှာကူညီဆောင်ရွက်ပေးဖို့အတွက်ဖြစ်ပါတယ်။ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးသူ3000ကျော်မှာ၃ပုံ၂ပုံကဥရောပမှာဖြစ်တယ်လို့စနေနေ့ကထုတ်လိုက်တဲ့ AFP သတင်းအေဂျင်စီရဲ့စာရင်းကဖော်ပြပါတယ်။စနေနေ့ကအထိသေဆုံးသူစုစုပေါင်း3003ဦးထဲမှာ21334ဦးကဥရောပမှာဖြစ်ပါတယ်။အီတလီနိုင်ငံကသေဆုံးသူ1023ဦးနဲ့အများဆုံးဖြစ်ပြီးစပိန်နိုင်ငံကတော့သေဆုံးသူ9690နဲ့ဒုတိယနေရာမှာရှိနေပါတယ်ရှင်။ဥရောပနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဖြစ်ပွားနေတဲ့အတွက်မိသားစုတွေအိမ်ထဲမှာနေကြရတဲ့နောက်ကွယ်မှာအိမ်တွင်းအကျန်းဖတ်မှုတွေများလာနိုင်တယ်ဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ်။တနင်္ဂနွေနေ့မနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရက်ဆိုင်ထားမှာဖြစ်ပြီးညဘက်9နာရီခန့်နေ10နာရီအစီအစဉ်နဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ VOE မြန်မာပိုင်းဝန်တန်းတီအလုံးလဲအတန်းလွဲ့အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေကြတာဖြစ်ပါတယ်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေရှင် VOE ကိုအားပေးနာဆင်တဲ့အတွက်လဲ VOE 1.2ဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပ
ါ This program has come to you from the Voice of America, Washington.